Welcome to the Voice of America in Burmese.
မြန်မာရှိတဲ့မနေ့ကင်းဖြစ်ကြပါသေးရှင်။ American ပြည်ထောင်စု Washington DC ကနေ2015ခုနှစ်အောက်တိုဘာလ4ရက်တနင်္ဂနွေနေ့မနေ့ကင်း VOA season တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းနိုမီတာ24 32နဲ့40တို့ကနေဓာတ်ရိုက်အတန်လွှင့်နေပါပြီရှင်။ဒီမနေ့စီစဉ်မှုကတော့ကျမနန္ဒာချက်ပါရှင
်မင်္ဂလာပါရှင်ကျမကခင်မျိုးတက်ပါဒီမနေ့ခင်သတင်းတွေကိုကိုရဲကောင်နဲ့အတူကြီးညာပေးမှာပါအာဖဂနစ္စတန်နိုင်ငံမြောက်ပိုင်းမှာနေစည်းမထားဆံဝင်များဖွင့်ရဲ့ဆေးရုံတရုံကိုဘုံကျဲအတက်ခတ်ခံခဲ့ရတဲ့အတွက်လူပေါင်း19ဦးသေဆုံးခဲ့ရပါတယ်စနေနေ့မှာရုရှားကစီးရီးယားနိုင်ငံမြောက်ပိုင်းမှာအကြမ်းဖက်သမားတွေရှိတဲ့နေရာနဲ့တခြားနေရာတွေကိုဘုံကျဲပြီးတိုက်ခိုက်ခဲ့ပါတယ် Greek နိုင်ငံ Lesbos ကျွန်းကမပုံပြန်စခန်းကိုရွှေပြောင်းဒုက္ခသည်တွေတဖွဲ့ဝဲနဲ့ရောက်လာနေဆဲဖြစ်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမနန္ဒာ
ဟုတ်ကဲ့ပါရှင်သတင်းတွေကြီးညာပြီးနားဆင်ရမယ့်ဆောင်းပါးတွေထဲမှာဆိုရင်တော့ NLD ခေါင်းဆောင်တောင်းဆန်းစုကြည်ရဲ့ကချင်ပြည်နယ်စီယုံရဲခီးစဉ်တွင်နိုင်ငံရေးမှာဘာသာရေးကိုအသုံးချနေတဲ့ကိစ္စဘလို့တုံ့ပြန်ဖြေကြားခဲ့ပါသလဲ
နိုင်ငံရေးမှာဘာသာရေးကိုအသုံးချပြီးတော့မှတုံ့ပြန်ရတဲ့ပတ်သက်ပြီးတော့မှမေးလာတယ်နော်အဲ့ဒီခါမှာတော့တောင်းဆန်းစုကြည်ကပြောပါတယ်ပဲဒီအုပ်ချုပ်ပုံအခြေခံဥပဒေမှာဟို
မှာပါပါမကြခင်မှာအကြောင်းစုံကိုနားဆင်ရပါမယ်ရှင်နိုင်ငံတကာမှာတော့အရှိလေပိုင်းကစစ်ပွဲတွေနဲ့စစ်ဘေးရှောင်ကလေးငယ်တွေရေကုလသမဂ္ဂကဘာတွေတောင်းဆိုလိုက်တလဲဒီအကြောင်းတွေအပါအဝင်အပတ်စဉ်ကဏ္ဍတွေကိုလည်းအခုမနေ့မှနားဆင်ရဖို့ရှိပါတယ်ဒါတွေကိုလည်းမပေးခင်မှာအခုရင်ဆုံးတော့ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုရဲကောင်ကကြီးညာပေးပါမယ်ရှင်
အာဖဂနစ္စတန်နိုင်ငံမြောက်ပိုင်းမှာစနေနေ့ကနေစည်းမထားဆံဝင်များဖွင့် MSF ရဲ့စီရင်တခုလေးချောင်းကနေဘုံကျဲတိုက်ခတ်ခံခဲ့ရတဲ့အတွက်ကလေးငယ်၃ဦးအပါအဝင်19ဦးသေဆုံးခဲ့ရတယ်လို့ MSF အဖွဲ့ကြီးကပြောပါတယ်ခွန်ဒုစ်ကစီရင်မှာသေဆုံးသူတွေထဲမှာ MSF ကဝန်ထမ်း12ဦးပါပါတယ်ဒီစီရင်ရှိရာနေရာကိုအာဖဂန်နဲ့ American စစ်ဖက်အရာရှိတွေကိုအတိပေးအကြောင်းကြားထားခဲ့ပြီးတဲ့နောက်မှာကိုပဲမိနစ်30ကြာဘုံကျဲတိုက်ခတ်မှုတွေဖြစ်ခဲ့တာလို့ MSF ကပြောတာပါ American စစ်ဖက်ကတော့ဒီစီရင်ဝန်းနာမှာအာရုံချိန်လေချောင်းတိုက်ခတ်မှုတခုသူတို့လုပ်ခဲ့တယ်လို့ပြောပါတယ် American ကာကွယ်ရေးဝန်ကြီး Ashton Carter ကဒီဖြစ်စဉ်မှာထိခိုက်ခဲ့ရသူတွေအားလုံးအတွက်ဆုတောင်းပေးနေကြောင်းနဲ့ဒီကြေကွဲပုံရဖြစ်နေပတ်သက်ပြီးအာဖဂန်အစိုးရရဲ့ပူးပေါင်းဆောင်ရွက်မှုနဲ့တည်တည်ချာချာစုံစမ်းစစ်ဆေးမှုတွေလုပ်နေပြီးဖြစ်ကြောင်းစနေနေ့မှာပဲကြေညာချက်ထုတ်ပြန်ပြောဆိုပါတယ်အာဖဂနစ္စတန်ကအမေရိကန်တပ်တွေရဲ့တပ်မှုကြီးဗိုလ်ချုပ်ကြီးဂျွန်ကမ်ပယ်ကလည်းဒီဖြစ်အသေးစိတ်စုံစမ်းစစ်ဆေးမှာဖြစ်ကြောင်းကတိပေးလိုက်ပြီးခွန်ဒုစ်နဲ့ဝင်းကျင်ကလက်နက်ကိုင်းတွေရှိတဲ့နေရာကိုရှင်းလင်းနေတဲ့အာဖဂန်မဟာမိတ်တွေကိုအာဖဂန်နိုင်ငံတဲကအမေရိကန်တပ်တွေကကူညီလာတဲ့အကြံပေးတာတွေဆက်ပြီးလုပ်ပေးမယ်လို့ပြောပါတယ်အာဖဂန်သမ္မတအရှရဖ်ဂါနီကလည်းအခုလိုတည်ဆုံဒဏ်ရာရမှုဖြစ်ပွားခဲ့တဲ့အတွက်အထူးဝန်ထမ်းခြေကွဲကြောင်းကြေညာချက်ထုတ်ပြန်ပြောဆိုပါရယ်ဗိုလ်ချုပ်ကြီးကမ်ပယ်ကမစ္စတာဂါနီကိုဖုန်းဆက်ပြီးတော့ဖြစ်ရတဲ့ရှင်းလင်းခဲ့တဲ့ပြင်ထိခိုက်ရသူအလုံးအတွက်ဝန်ထမ်းကြောင်းပြောတယ်လို့လည်းကြေညာချက်မှာဖော်ပြပါရယ်အာဖဂန်နိုင်ငံကနိုင်ငံတကာချက်ချင်းတွေဖွဲ့ကြီးကတော့ဒီတိုက်ခိုက်မှုအတွက်ပြင်းပြင်းထန်ထန်ပြစ်ဒဏ်ရှုတ်ချလိုက်ပြီးအခုလိုဆင်းရုံဖြစ်စေကျန်းမာရေးဆောင်ရှောက်ပေးသူတွေကူဖြစ်စေပြစ်မှတ်ထားပြီးတိုက်ခိုက်တာအတွက်လက်မခံနိုင်ကြောင်းပြောပါရယ် MSF ဖွဲ့ကလည်းအခုလိုဆိုးရတဲ့ဖြစ်ရဘာကြောင့်ဖြစ်တယ်ဆိုတာကိုတိကျတဲ့ရှင်းလင်းချက်ချက်ချင်းထုတ်ပြန်ပေးဖို့ကြေညာချက်ထုတ်ပြန်တောင်းဆိုပါရယ်
ရုရှားစစ်လေယာဉ်နဲ့ဟာစနေနေ့ကစီးရီးယားနိုင်ငံမြောက်ပိုင်းကအကြမ်းဖက်သမားတွေခြေကုပ်ယူထားတဲ့နေရာတွေနဲ့အခြားပြစ်မှတ်တွေကိုဘုံကျဲတိုက်ခိုက်ခဲ့ပါတယ်။အခုလိုလေကြောင်းကနေတိုက်ခိုက်မှုတွေပြုလုပ်ရမှာအနောက်နိုင်ငံတွေကထောက်ပံ့ပေးထားတဲ့သဘုံအဖွဲ့တွေကိုအဓိကပြစ်မှတ်ထားပြီးဘုံကျဲနေတာဖြစ်တယ်လို့အနောက်နိုင်ငံတွေဘက်ကဝေဖန်မှုတွေရှိနေပေမဲ့လည်းရုရှားနိုင်ငံဟာ IS အစွန်ရောက်အဖွဲ့တွေကိုဆက်ပြီးတိုက်ခိုက်မှုတွေပြုလုပ်သွားမယ်လို့ပြောလိုက်ပါတယ်။ရုရှားနိုင်ငံကကာဝေးရေးဝန်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူဒုတိယဗိုလ်ချုပ်ကြီးအော်ဒရီကာတာပိုလိုနော့ဖ်ကစနေနေ့ကရုရှားသတင်းတောက်တွေကိုပြောကြားခဲ့ရမှာ IS အဖွဲ့ဝင်တွေဟာသူတို့ရဲ့တိုက်ခိုက်မှုကြောင့်ထိတ်လန့်ကြောက်ရွံ့ပြီးအရာရှိတွေတောင်ထွက်ပြေးနေကြတဲ့အကြောင်းနဲ့ကြေးစားတိုက်ခိုက်ရေးသမား600လောက်ဟာဆီးရီးယားမြောက်ပိုင်းရာကွာမြို့ကနေထွက်ပြေးသွားကြပြီလို့ဆိုပါတယ်ကျွန်တော်တို့အနေနဲ့ဘုံကျဲတိုက်ခိုက်မှုတွေကိုဆက်လက်ပြုလုပ်ရုံနဲ့မကဘူးအခုတည်းပိုးပြီးပြင်းပြင်းထန်ထန်လှုပ်သွားမှာပါလို့သူကရုရှားသတင်းအေဂျင်စီ RIA ကိုပြောခဲ့ပါတယ်။ရပ်ပိုင်းလောက်ပဲရှိသေးတဲ့ရုရှားရဲ့လေကြောင်းတိုက်ခိုက်မှုတွေဟာရန်သူတွေပတ်လည်ဝိုင်းခံနေရတဲ့ဆီးရီးယားသမ္မတဘာရှားအာဆတ်ကိုအကူအညီပေးတဲ့အနေနဲ့ထိုးစစ်ဆင်တာဖြစ်တယ်လို့အမေရိကန်နဲ့မဟာမိတ်နိုင်ငံတွေကပြောပြီးပြစ်တင်ရှုံချခဲ့ပါတယ်။ရုရှားရဲ့လေကြောင်းတိုက်ခိုက်မှုအားလုံးရဲ့900ခန့်နှုန်းကသာ IS အစွန်ရောက်ဖွဲ့တွေကိုပြစ်မှတ်ထားတိုက်ခိုက်တာဖြစ်ပြီးတော့ရုရှားလေယာဉ်တွေကျဲကျခဲ့တဲ့ဗုံးအများစုဟာအနောက်နိုင်ငံတွေကထောက်ပံ့ပေးထားပြီးအာဆတ်အစိုးရကိုဖြုတ်ချဖို့ကြိုးပမ်းနေတဲ့တပုံအဖွဲ့တွေကိုပြစ်မှတ်ထားတိုက်ခိုက်နေတာဖြစ်တယ်လို့ပြည်တွင်ကာဝေးရေးဝန်ကြီးကပြောကြားခဲ့ပါတယ်
နိုင်ဂျီးရီးယားနိုင်ငံအဘူဂျာမြို့တော်ကတောက်တကြံနေ့ညပဲဖြစ်ပွားတဲ့ပောက်ကွဲမှုနှစ်ခုမှာအသေးခံဘုံခွဲသူကအမျိုးသားတူနဲ့အမျိုးသမီးတူနဲ့ဆက်နွယ်နေတယ်လို့ရဲနဲ့မျက်မြင်သက်တွေကပြောပါတယ်။ပောက်ကွဲမှုဟာနန်းညာနဲ့ခူဂျီမြို့တွေနားမှာဖြစ်ပွားခဲ့ပြီးအနည်းဆုံး18ဦးသေဆုံးပြီး40လောက်ဒဏ်ရာရပါတယ်။ခူဂျီမြို့ရဲစခန်းနားကိုမော်တော်ဆိုင်ကယ်တက္ကစီတစ်စင်းရောက်လာခဲ့ပြီးတဲ့နောက်အသက်15နှစ်ရွယ်အမျိုးသမီးတူရဲစခန်းနားချင်းကပ်လာချိန်မှာပောက်ကွဲမှုဖြစ်တာပါ။နောက်ဘုံခွဲသူကအမျိုးသားတူဖြစ်ပြီးသူဟာဇမ်ဖာရာဇင်းနားကိုရောက်လာခဲ့ပြီးဆိုင်တဆိုင်နားမှာသူလာတဲ့အိတ်ကိုချပြီးမကြခင်မှာပဲအိတ်ပောက်ကွဲသွားတာလို့သတင်းတွေမှာဖော်ပြပါတယ်
။ပြီးခဲ့တဲ့ပတ်ကဆော်ဒီအာရေဗျနိုင်ငံဟတ်ဖျားဖူးခီးစဉ်အတွင်းမှာလူအုပ်တက်နေပြီလို့တည်ဆောင်းခဲ့ရတဲ့အီရန်ဖျားဖူးတွေရဲ့ရုပ်အလောင်းတွေကိုတည်ဆောင်းထားတဲ့ပထမဆုံးလေယာဉ်ဟာတီဟီရန်မြို့ကိုဆက်ရောက်လာပါတယ်။လူအုပ်တက်နေပြီလို့တည်ဆောင်းခဲ့ရတဲ့အီရန်ဖျားဖူး464ယောက်နဲ့104ဦးရဲ့ရုပ်အလောင်းတွေပါဝင်တဲ့လေယာဉ်ဟာစနေနေ့ကတီဟီရန်လေဆိပ်ကိုဆက်ရောက်လာစဉ်မှာအီရန်သမ္မတဟိုဆန်ရိုဟနီအပါအဝင်အီရန်ရဲ့အကြီးအကဲအရာရှိအမြောက်များဟာလေဆိပ်မှာလာရောက်ဆောင်ဆိုင်နေခဲ့ကြပါတယ်။အီရန်နိုင်ငံဟာဒီဖြစ်ရဲ့အတွက်ဆော်ဒီအာရေဗျနိုင်ငံရဲ့စီမံခန့်ခွဲမှုညံ့ဖျင်းမှုကိုအပြစ်တင်ပြောဆိုခဲ့ပြီးအီရန်နိုင်ငံသားတွေဟာတီဟီရန်မြို့ကဆော်ဒီအာရေဗျနိုင်ငံတန်ယုံအပြင်ဘက်မှာရပ်ပေါင်းများစွာကြောင်ဆန္ဒပြခဲ့ကြပါတယ်။ဆော်ဒီအာရေဗျနိုင်ငံအနေနဲ့တိုက်ဆုံသွားတဲ့အီရန်ဖျားဖူးတွေရဲ့ရုပ်လောင်းတွေကိုပြန်ပို့မပေးဘူးဆိုရင်ပြင်းထန်တဲ့လက်တုံ့ပြန်မှုတွေကျင်းဆိုင်ရလိမ့်မယ်လို့အီရန်နိုင်ငံရဲ့ခေါင်းဆောင်အလာတိုလီယာအလီခါမေနီကဒေတာရင်းပြိုင်ဘက်ဖြစ်တဲ့ဆော်ဒီကိုတရိပ်ကပြောကြခဲ့ပါတယ်စက်တင်ဘာလ22ရက်နေ့က24ရက်နေ့ကဖြစ်ပွားခဲ့တဲ့ဒီဖြစ်ရဆိုးထဲမှာလူပေါင်း969ဦးထိသေဆုံးခဲ့ရပြီးအများစုဟာအီရန်နိုင်ငံသားတွေဖြစ်ပါတယ
်ဗီအိုအေဗီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီလို American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ် Greek နိုင်ငံ Lesbos ကျွန်းကကယ်ရာတပ်စ်မှတ်ပုံတဲ့စခန်းကိုရွှေပြောင်းဒုက္ခသည်တွေတစ်ဖွဲ့ဖွဲ့နဲ့ရောက်လာနေပါတယ်။အထုပ်ဘိုးတွေအိတ်တွေပိုက်ပြီးကလေးငယ်တွေကိုလက်ဆွဲထားတဲ့ဒုက္ခသည်အများပြားဟာပြုံးပျော်နေကြတာပါ။ကြီးမားတဲ့လှိုင်းလုံးကြီးတွေကိုဖြတ်ပြီးတူရကီဘက်ကနေလှိနဲ့ရောက်လာတဲ့ဒုက္ခသည်တွေအတွက်ဒီစခန်းကပထမဆုံးလာရပါတဲ့စခန်းမှာကျန်းတဲ့ရာသီဥတုကလှိငယ်လေးတွေနဲ့အန်ရကြီးနေတဲ့ပင်တွေကိုဖြတ်ဖို့မသင့်တော်တာမို့တချို့ကလာဖို့မကြိုးစားရဘူးလို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂအေဂျင်စီကပြောပါတယ်။ဒါပေမဲ့တချို့ကတိတ်မကောင်းတဲ့လှိလေးတွေနဲ့အနေကြီးရဲ့ခီးကိုတွားဖို့စ조사ဆဲပဲလို့လဲဆိုပါတယ
်စနေနေ့ကဘင်္ဂလားဒေ့ရှ်နိုင်ငံမြောက်ပိုင်းမှာဂျပန်နိုင်ငံသားတယောက်တနက်နေ့ပြစ်သက်ခံလိုက်ရတာဟာမိမိတို့လက်ချက်ဖြစ်တယ်လို့ IS အကြမ်းဖက်အဖွဲ့ကကြေညာလိုက်ပါတယ်အရင်ရက်အနည်းငယ်ကပဲဒါကာမြို့မှာအီတလီနိုင်ငံသားအကူအညီပေးရေးအဖွဲ့လုံသားတအူအသက်ခံရတာဟာလဲသူတို့လက်ချက်ဖြစ်တယ်လို့ IS အဖွဲ့ကကြေညာခဲ့ပါသေးတယ်ရဲတွေရဲ့ပြောကြားချက်အရရန်ကပူခရိုင်ကရွာတရွာမှာမျက်နှာဖုံးစွတ်ထားတဲ့တိုက်ခိုက်သည်သမားတွေဟာမော်တော်ဆိုင်ကယ်စီးနှင်းလာပြီးဂျပန်နိုင်ငံသားဖြစ်တဲ့ကိုနီယိုဟိုရှိကိုပြစ်ခတ်တပ်ပြတ်သွားတာဖြစ်တယ်လို့ဆိုပါတယ်။ဂျပန်နိုင်ငံသားဟိုရှိဟာဒါကာမြို့တော်ကနေကီလိုမီတာ300လောက်ဝေးတဲ့ရန်ကပူခရိုင်မှာရှိတဲ့လေယာဉ်စိုက်ပျိုးရေးစီမံကိန်းတစ်ခုမှာအလုပ်လုပ်နေတာဖြစ်ပါတယ်။ဂျီဟတ်အဖွဲ့ရဲ့ online post တွေကိုစောင့်ကြည့်နေတဲ့site စုံစမ်းထောင်းလိုက်အဖွဲ့ရဲ့ပြောကြားချက်အရ IS အဖွဲ့ဟာအဆိုပါတိုက်ခိုက်မှုအတွက်သူတို့ရဲ့လက်ချက်ဖြစ်ကြောင်း Twitter ပေါ်မှာကြေညာခဲ့တယ်လို့ဆိုပါတယ်ဒီပြောကြားချက်ကိုတရားအတည်ပြုနိုင်ခြင်းမရှိသေးပါဘူးဒါဟာဒါကာမြို့မှာအီတလီနိုင်ငံသားအကူအညီပေးရေးလှူတာတအုပ်ပြစ်တက်ခံခဲ့ရပြီးတပတ်တောင်မပြည့်ခင်မှာပဲအခုဖြစ်ရထပ်ဖြစ်ခဲ့တာပါခုဖြစ်ရအတွက်လည်း IS ဘက်ကသူတို့လက်ချက်ဖြစ်တယ်လို့ကြေညာခဲ့ပေမဲ့ Bangladesh အစိုးရကတော့ငြင်းဆန်ပြီးဒီတိုက်ခိုက်မှုကိုတရားဖြစ်ရအတွက်အဖြစ်ခေါ်ဆိုခဲ့ပါတယ်။မွတ်စလင်ဘာသာဝင်အများစုနေထိုင်တဲ့ Bangladesh နိုင်ငံဟာဘာသာရေးလွှမ်းမိုးမှုကင်းလွတ်တဲ့နိုင်ငံအဖြစ်ဂုဏ်ယူပြောဆိုလေးရှိပေမဲ့လွန်ခဲ့တဲ့နှစ်အတွင်းမှာဘာသာရေးလွှမ်းမိုးမှုကိုမခံလို့တဲ့ blogger နဲ့တက်ကြွလှုပ်ရှားသူအနည်းဆုံး10ဦးလောက်ဟာအသက်ခံခဲ့ရပြီးတပ်ဖြတ်ခဲ့သူ Islamic စစ်သွေးကြွတွေကိုထိန်းချုပ်နိုင်မှုရုန်းကန်နေရတဲ့အခြေအနေကိုရောက်ရှိနေပါတယ်။
အင်ဒိုနီးရှားနိုင်ငံမှာတုံးမီရွှာကနေဆက်နွယ်ပြီးမီးတွေလောင်ကျွမ်းနေတာမို့ထွက်လာတဲ့ထူထဲတဲ့မီးခွန်းငွေ့ဒဏ်ကိုစင်ကာပူမှာပါခံစားနေရပါတယ်။မီးခိုးတွေကြောင့်ခီးသွားလာမှုတွေထိခိုက်နေသလိုကျောင်းတွေကိုပါပိတ်ထားပြီးအင်ဒိုနီးရှား၊မလေးရှားနဲ့စင်ကာပူနိုင်ငံတွေမှာဒီသတင်းဖတ်တွေအတွင်းကျန်းမာရေးထိခိုက်နေသူတွေပါရှိနေပါတယ်။အခုလိုလေထုညဉ့်ဉျေးမှုကြဲကြဲပြန့်ပြန့်ဖြစ်ပေါ်မှုဟာနှစ်ဆင်လိုလိုဖြစ်နေပြီးအစိုးရအဖွဲ့တွေစီးပွားရေးသမားတွေနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းသမားတွေစူးစမ်းနေတဲ့ကြားကအမဲလိုလိုဖြစ်ပွားနေတာပါ။နိုင်ရိုဘီမြို့ဂျိုဟန်နက်စ်ဘတ်မြို့နဲ့လန်ဒန်မြို့တို့မှာဆန္ဒပြသူတွေဟာဆင်းတဲ့ကြံ့တွေကိုဥကြိုရဖို့အတွက် တပ်ဖြတ်အမဲလိုက်နေတာတွေကိုရပ်တန့်ဖို့စနေနေ့ကခြိတက်တောင်းဆိုခဲ့ကြပါတယ်။ Johannesburg မြို့မှာကြံ့ပုံတရံရုပ်ထုကြီးကိုတင်ဆောင်ထားတဲ့မော်တော်ယာဉ်ကနေဆန္ဒပြသူတွေကိုဥဆောင်ခြိတက်ခဲ့ပြီးလန်ဒန်မြို့မှာတော့တက်ကြွလှုပ်ရှားသူတွေဟာစင်ပုံတရံဝတ်စုံတွေဝတ်ဆင်ပြီးဆင်ဆွဲရောင်းဝယ်မှုကိုရပ်တန့်ဖို့အတွက်တောင်းဆိုခဲ့ကြပါတယ်။အခုလိုတောင်းဆိုဆန္ဒပြတာဟာအာရှတဲ့ရဲ့ဒေသတချို့မှာကြံ့ကြုံတဲ့ဆင်ဆွဲတွေကိုဈေးနှုန်းကြီးကြီးပေးပြီးတရားမဝင်ရောင်းဝယ်နေကြတဲ့ကွန်ရက်အဖွဲ့တွေကြောင့်ကြံ့တဲ့ဆင်ကောင်းရဲ့အလွန်မင်းရော့ကျလာတဲ့အတွက်တကဘာလုံးချီတက်ဖွဲ့လို့စီစဉ်သူတွေခေါ်တဲ့ဆန္ဒပြတောင်းဆိုပွဲကြီးရဲ့တစိ့တပိုင်းအဖြစ်ပြုလုပ်နေတာဖြစ်ပါတယ်။အလို့သဘောစုစည်းထားတဲ့ပဝန်ချင်ထင်းသေးအဖွဲ့တွေကအခုစနေတနင်္ဂနွေပြည့်ရက်တွေမှာအမေရိကန်ပြည်ထောင်စုမှာလည်းအလားတူချီတက်ပွဲတွေလုပ်ဖို့စီစဉ်ထားပါတယ်
။ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုရဲကောင်ကကြေညာပေးခဲ့တာဖြစ်ပါလိမ့်ရှင်အခုသတင်းဆောင်မတွေကိုလှည့်ပေးပါရစေဒီမနေ့တော့ဒေါအောင်ဆန်းစုကြည်ရဲ့ကချင်စီယုံရဲခီးစဉ်နဲ့စပါမယ်ရှင်ဘာသာရေးဝန်နိုင်ငံရေးစီယုံမှုအတွက်တုံးချနေကြတာဟာဖွဲ့စည်းပုံခြေခံဥပဒေနဲ့ဆန့်ကျင်တဲ့လုပ်ရည်ဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်မိုးကောင်းမြို့လူထုနဲ့တွေ့ဆုံတဲ့နေရာမှာပရိသတ်ရဲ့မေးမြန်းချက်ကိုဖြေကြားရင်းနဲ့ပြောဆိုခဲ့တာဖြစ်ပါတယ်အပြည့်အစုံကိုတော့ကိုညံဝင်းအောင်ကဆက်ပြီးတော့ပြောပြပေးပါမယ်ရှင်
ကချင်ပြည်နယ်စီယုံရေးခီးစဉ်အဖြစ်စတေမာလာ၂ရက်နေ့မှာမြစ်ကြီးနားမြို့ကိုရောက်လာခဲ့တဲ့ NLD ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာနေ့နေ့ပိုင်းခေမာတီဝန်ဖုန်းတော်ကြီးအကြောင်းကဆရာတော်တွေကိုဂါရဝပြုခဲ့ပြီးနောက်မြစ်ကြီးနားမြို့ YMCA မှာဖွင့်လှစ်ထားတဲ့တရားဥပဒေစိုးမိုးရေးရုံးဖွင့်ပွဲကိုတွားရောက်ခဲ့ပါတယ်။အဲဒီကတဆင့်မနေ့၁၇ရက်နေ့ကမှမိုးကောင်းမြို့ကိုတွားရောက်ခဲ့ပြီးနေ့လယ်၁၂ရက်လောက်မှမိုးကောင်းမြို့ကနေကိုတွေ့ဆုံဟောပြောခဲ့ပါတယ်။မြန်မာနိုင်ငံမှာအဂတိလိုက်စားမှုလက်စားမှုတွေပေါများနေတာကြောင့်ဒီကိစ္စကိုဘယ်လိုဆောင်ရွက်သွားဖို့ရှိပါသလဲလို့မိုးကောင်းမြို့ကန်တွေကဒေါအောင်ဆန်းစုကြည်ကိုမေးမြန်းတဲ့အခါ NLD ပါတီအနိုင်ရခဲ့ရင်တန်ရှင်းတဲ့အစိုးရတရက်ဖြစ်လာအောင်လုပ်သွားမယ်လို့ပြန်ဖြေကြောင်း NLD ပါတီကချင်ပြည်နယ်စီယုံရေးတာဝန်ခံဒေါ်ကျူကျူသန်းကအခုလိုပြောပြပါရစေ။
အခွင့်အရေးစီမှာလက်စားပြီးတော့မှအားလုံးကတရားမျှတမှုရှင်းနေနေတဲ့အပေါ်မှာပြည်ပြည်ရေးကမေးလာတယ်လေ။ဒီလက်စားမှုတွေပကြအောင်လုပ်ပေးနိုင်မလားဆိုတော့မိကုံထုတ်လိုက်တဲ့အတွက်ကြောင့်မို့လို့အဲ့ဒီအခါမှာလူဟာလူတဘာဝရှိတဲ့အတွက်ကြောင့်မို့လို့လုံးဝကင်းစင်မယ်လို့တော့အာမမခံနိုင်ဘူးဒါပေမဲ့တန်ရှင်းတဲ့အစိုးအရာတရက်ကိုတော့အနေဒီယာဖွဲ့အသိနိုင်မှာဖြစ်တယ်ဒါကြောင့်မို့လို့အနေဒီကိုမဲပေးပါဆိုပြီးတော့မှပြောပါတယ
်မြန်မာနိုင်ငံမှာကချင်ပြည်နယ်ဟာတဘာဝတည်ရန်ဇာတဘောကျွေဝါတဲ့ပြည်နယ်တစ်ခုလည်းဖြစ်ပါတယ်ကချင်ပြည်သူတွေကတော့တယန်ဇာတရဲ့အကျိုးကျေးဇူးကိုမခံစားရတာကြောင့်ဒါနဲ့ပတ်သက်လို့မေးခွန်းထုတ်ခဲ့ရမှာလဲဒေါန်ဆန်းစုကြည်ကဖြေကြားသွားကြောင်းဒေါ်ကျူကျူသန်းကရှင်းပြပါတယ
်တယန်ဇာတတွေနဲ့ချမ်းသာတဲ့ကျမတို့နိုင်ငံမှာပြည်သူတွေဟာဒီတယန်ဇာတရဲ့အကျိုးကိုမခံစားရဘဲနဲ့ဆင်းရဲနေတယ်နော်ဒီလိုမဖြစ်ရအောင်နော်ဒီတယန်ဇာတတွေကိုနော်ကောင်းမွန်စွာအသုံးချနိုင်ဖို့အသုံးချတတ်ဖို့နော်ပညာရဲ့အဆင့်အတန်းကိုမြင့်မားအောင်လုပ်ဖို့အတွက်ကအစိုးရအဖွဲ့ဖွဲ့စည်းနိုင်ရလို့ရှိရင်ဒါကိုလုပ်မှာပါဆိုတာပြောပါလေ
ရွေးကောက်ပွဲမတိုင်ခင်အခုလိုကာလမြန်မာနိုင်ငံဒေသတချို့မှာဗုဒ္ဓဘာသာရေးခေါင်းဆောင်တချို့ကနိုင်ငံရေးမှာဝင်ရောက်ဆွတ်ဖက်နေတာရှိနေတဲ့ကိစ္စအပေါ်မှာလည်းမိုးကောင်းဒေသကံတွေကဒေါအောင်ဆန်းစုကြည်ကိုမေးခွန်းထုတ်ခဲ့ကြပါတယ်ဒါနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်ဘယ်လိုဖြေကြားခဲ့တယ်လဲဆိုတာကိုဒေါ်ကျူကျူသန်းကပြောပြပါတယ်
ကျားတော့မိုးကောင်းမှာတော့ဘာသာရေးကိစ္စလည်းမင်းပါလေเนาะဒီနိုင်ငံရေးမှာဘာသာရေးကိုလာအသုံးချပြီးတော့မှလုပ်နေရတဲ့ပတ်သက်ပြီးတော့မှမင်းပါလေเนาะအဲ့ဒီခါမှာတော့ဒေါန်ဆန်းစုကြည်ကပြောပါတယ်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေမှာကိုယ်မှဘာသာရေးနဲ့နိုင်ငံရေးကိုရောထွေးမှုမပြုရဘူးအသုံးမချရဘူးဆိုတာပါပါတယ်တဲ့ဒါကြောင့်မို့လို့တဲ့เนาะဒီလိုလုပ်နေတာဟာတဲ့เนาะဥပဒေနဲ့မကန့်ညီပါဘူးတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့အဲ့တော့ပြန်လေပေါ့နော်ပြန်လေပြီးဖြေပါဖို့တိုက်ခိုက်ဖို့ဆိုတာမျိုးတွေဟာပေါ့နော်နိုင်ငံရေးတရားဟောတဲ့အခါမှာဘာဘာကြီးနဲ့ပတ်သက်ပြီးပြောရတာတွေဟာဥပဒေနဲ့အဲမညီဘူးတဲ့နော်ဒီလိုမျိုးပြောပါတယ
်မိုးကောင်းမျိုးကနေမွန်းလွဲတနအီခွဲလောက်မှာထွက်ခွာလာတဲ့ဒေါအောင်ဆန်းစုကြည်ဟာဟိုပင်မျိုးမှာခီးတစ်ထောက်နားခဲ့တယ်လို့မိုးညင်းမျိုးမှာညအိတ်ရန်နာမှာဖြစ်ကြောင်းသိရပါတယ်ခင်ဗျာ
ကိုညံဝင်းအောင်ပြောပြခဲ့တာဖြစ်ပါလေရှင်အခုမြန်မာသတင်းဆောင်မတွေကိုခဏထားပြီးတော့အရှိလေပိုင်းကစစ်ပွဲတွေနဲ့စစ်ဘေးရှောင်ကလင်းငယ်တွေရဲ့အခြေအနေကိုကြည့်အောင်ပါဆီးရီးယားပြည်တွင်ပဋိပက္ခတွေနဲ့တခြားစစ်ဖြစ်နေတဲ့ နိုင်ငံတွေကနေထွက်ပြေးတိမ်းရှောင်လာကြတဲ့ကလေးငယ်တွေကိုအပြည့်အဝကကွယ်ပေးဖို့အတွက်ဥရောပသမဂ္ဂအနေနဲ့ချက်ချင်းအရေးတယူဆောင်ရွက်ပေးဖို့ကုလသမဂ္ဂကလေးငယ်များရမုံငွေအဖွဲ့ UNICEF ကတောင်းဆိုလိုက်ပါတယ်။ကလေးငယ်တွေဟာအားနည်းတဲ့သူတွေဖြစ်တဲ့အတွက်ညှဉ်းပန်းနှိပ်စက်တာတွေနဲ့အသုံးချခံရတာတွေပိုခံရတယ်လို့ UNICEF ကပြောပါတယ်။ VOA သတင်းတော်လီဇာရှ်လိုင်းရဲ့ဂျနီဗာကနေပေးပို့ထားတဲ့သတင်းလွှာကိုမတ်ရှာဖောင်ကဆက်ပြီးတော့ပြောပြပေးပါမယ်ရှင်။
ဒီနေ့အတွင်းဥရောပမှာခူလုံခွင့်တောင်းခံတဲ့ရွှေ့ပြောင်းဒုက္ခတွေ၄ဘုံတစ်ဘုံဟာကလေးငယ်တွေဖြစ်ကြတယ်လို့ UNICEF ကပြောပါတယ်။2015ခုနှစ်ရဲ့ပထမ6လအတွင်းဥရောပမှာခူလုံခွင့်တောင်းခံတဲ့ရွှေ့ပြောင်းဒုက္ခတွေထဲက 36,000 ဟာကလေးငယ်တွေဖြစ်ကြတယ်လို့ UNICEF ရဲ့အစီရင်ခံစာမှာဖော်ပြထားပြီးသူတို့တွေအများစုဟာဆီးရီးယားပြည်တွင်းဆက်ကနေထွက်ပြေးလာကြသူတွေဖြစ်ပြီးအီရတ်နဲ့အာဖဂန်နစ္စတန်ကလာတဲ့သူတွေလည်းပါဝင်ပါတယ်။ဆီးရီးယားကပဋိပက္ခ9နှစ်နောက်ပိုင်းအဲ့ဒီစစ်ပွဲဟာဥရောပကမ်းခြေဘက်ကိုတဖြည်းဖြည်းကူးလာနေတယ်လို့မြောက်အာဖရိကနဲ့အရှေ့လေပိုင်းဆိုင်ရာ UNICEF ရဲ့ဒေတာအတွင်းကြီးကဖီတာဆလမန်ကပြောပါတယ်။ဆီးရီးယားပြည်သူတွေဟာသူတို့ရဲ့မိခင်နိုင်ငံကနေဘာကြောင့်ထွက်ပြေးလာကြရသလဲဆိုတာသတိရနေဖို့အရေးကြီးလိုအပ်တယ်လို့ UNICEF အကြီးအကဲကဆိုပါတယ်
။ Especially for the children, it's becoming a living hell. We know that millions of people are now living under siege.Water is being deliberately cut off to population centers.
ဒါအပြင်ကလေးငယ်တွေကိုသူတို့ထွက်ပြေးလာတဲ့လမ်းခီးတစ်လျှောက်လုံး၊ယာယီခိုလုံးဖြတ်သန်းတဲ့တိုင်းပြည်တွေကနေနောက်ဆုံးသူတို့သွားဖို့ရည်ရွယ်တဲ့နိုင်ငံတွေစီရောက်တဲ့အထိအသုံးချခံရမှုတွေနဲ့ညှဉ်းပန်းနှိပ်စက်မှုတွေကနေအကာအကွယ်ပေးရပါမယ်။ကျွန်တော်တို့အထူးစိုးရိမ်တာကတော့ဥပမာလစ်ဗျားလိုနိုင်ငံမျိုးပြီးတော့တခြားပဋိပက္ခဖြစ်နေတဲ့တိုင်းပြည်တွေဟာလူကုန်ကူးမှုနဲ့ဥရောပအထိရွှေ့ပြောင်းဒုက္ခတွေတွေဖြစ်လာရောက်တဲ့အဓိကနေရာတွေဖြစ်လာနေပါတယ်။
လေချောင်းတိုက်ခိုက်မှုတွေကြောင့်ကလေးငယ်တွေသေချာကြရတယ်လို့တေယာပါဒန်ယာတွေလည်းရရှိခဲ့ကြရတယ်လို့မစ္စတာဆာလမန်ကပြောပါဗျ။အသက်၈နှစ်အောက်ထက်ငယ်တဲ့ကလေးယောက်ျားလေးတွေကိုလည်းအတင်းအဓမ္မစစ်သားတွေစုဆောင်းတာတွေရှိတယ်လို့သူကဆိုပါဗျ။ကလေးမိန်းကလေးတွေဆိုရင်လည်းအရွယ်မရောက်ခင်အတင်းအဓမ္မလက်ထခိုင်းတာတွေနဲ့ရင်ဆိုင်နေရတယ်လို့လိန်ကျေးကျွန်တွေဖြစ်အသုံးချခံနေရပါဗျ။ဆီးရီးယားနိုင်ငံဟာပဋိပက္ခတွေနဲ့ဒုက္ခရောက်နေတဲ့တိုင်းပြည်ဖြစ်လာနေတယ်လို့ကလေးငယ်တွေအတွက်လည်းအန္တရာယ်ကြီးမားပြီးစစ်တမ်းခံနေရတဲ့မျိုးဆက်နိုင်ငံတနိုင်ငံဖြစ်လာနေတယ်လို့လည်းဆိုပါတယ်။ရွှေ့ပြောင်းဒုက္ခတွေကိုကာကွယ်ပေးတဲ့လုပ်ငန်းတွေနဲ့ကျန်းမာရေးစောင့်ရှောက်မှုတွေပေးဖို့ဥရောပနိုင်ငံတွေအနေနဲ့အရေးတူလုပ်ပေးရမယ့်အရာဖြစ်တယ်လို့မစ္စတာဆာလမန်ကပြောပါတယ်။ဥရောပနိုင်ငံတွေအနေနဲ့သူတို့ရဲ့ခူလုံခွင့်တောင်းခံတဲ့မူဝါဒတွေထဲမှာကလေးငယ်တွေကိုအဓိကထားဦးစားပေးရမယ့်စင်းထဲမှာထည့်တွဲရမယ်လို့လည်းဆိုပါတယ်
။ As well as that, we need to ensure that all along the journey from the points of origin through the transit countries
အထူးသဖြင့်ကလေးငယ်တွေအတွက်ကတော့ဒါဟာဒုက္ခတွေလို့ဖြစ်လာနေပါတယ်။တန်းနဲ့ချီတဲ့လူတွေကစစ်တပ်အဆောင်ချက်တွေရဲ့ဝိုင်းရံထိန်ချုပ်မှုအောက်ကနေနေနေရတယ်ဆိုတာကိုကျွန်တော်တို့သိကြပါတယ်။လူရည်အများပြားရှိတဲ့နေရာမှာရေတွေကိုတမင်တကာဖြတ်တောက်ထားသလိုသူတို့ရဲ့ပုဂ္ဂိုလ်ရေးပညာရေးနဲ့အခြေခံကျန်းမာရေးလိုအပ်ချက်တွေဆိုရင်ပူပြီးကြောတောင်ပြတ်မှတ်ထားခံနေရပါတယ
်။တစ်ဆက်တည်းမှာပဲ Greece, Italy နဲ့ Hungary နိုင်ငံမှာရှိတဲ့ဒုက္ခသည်ပေါင်း 36,000 ကိုတခြားဥရောပနိုင်ငံတွေစီပို့ဆောင်မှုဥရောပသမဂ္ဂရဲ့အစီအစဉ်ကိုကုလသမဂ္ဂအေဂျင်စီကကြိုဆိုလိုက်ပါတယ်။ဒါပေမဲ့ဒီအစီအစဉ်ဖြစ်မြောက်ဖို့အတွက်အဲ့ဒီနိုင်ငံ၃နိုင်ငံကဒုက္ခသည်တွေကိုအတိအမှတ်ပြုပေးတဲ့နေရာတွေအလင်းစလိုဖွင့်ပြီးလှုပ်ဆောင်ပေးရမှာဖြစ်တယ်လို့ UNHCR ကပြောပါတယ်ရှင်
VOA မြန်မာပိုင်းရဲ့ရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့ရေဒီယိုအစီအစဉ်တင်ဆက်မှုတွေကိုစက်တင်ဘာလ28ရက်နေ့ကစတင်ပြီးတော့နေ့စဉ်တနေ့ကို9ရက်စာတိုးမြင့်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ညနေ6နာရီခွဲကနေ9နာရီအစားညနေ6နာရီကနေ9နာရီအထိတနင်္ဂနွေကြာတင်ဆက်ပေးသွားပါမယ်။နေ့စဉ်ရုပ်မြင်သံကြားအစီအစဉ်တွေကိုလည်း9ရက်စာတိုးမြင့်ပြီးတော့တနေ့ကိုတနင်္ဂနွေကြာဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုတော့ Asia Set 7 ဂျိုရုကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ VOA ရုပ်သံနဲ့ရေဒီယိုအစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်ခင်ဗျာ
။ VOA ကနေတနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်သွားပါမယ်။အရင်ဆုံးတော့ဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြရမှာပါ။မြမပြည်ကိုပေးတဲ့နိုင်ငံသားအကူအညီရဲ့အကျိုးသက်ရောက်မှုကိုဥအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့ကသုံးသပ်တင်ပြထားပါတယ်ရှင
် နိုင်ငံခြားကအလကားပေးရတဲ့ထောက်ပံ့ငွေအတိုးမကြီးဝဲချေးတဲ့ငွေနဲ့အသက်ပညာကူညီထောက်ပံ့မှုဟာနိုင်ငံခြားအကူအညီဖြစ်ပါတယ်။ဒါပေမဲ့မြန်မာပြည်ဖွံ့ဖြိုးတိုးတက်ရေးအတွက်နိုင်ငံခြားကအကူအညီပေးရမှာအရင်ဆုံးအကျိုးခံစားရသူတွေဟာဗိုလ်ချုပ်ကြီးတွေနဲ့ခရိုနီတထွေးတွေဖြစ်နေတာတွေ့ရပါတယ်။အမေရိကန်အစိုးရရဲ့လူမှုရေးအကူအညီကိုအကောင့်ထဲဖော်နေတဲ့ Development Alternative Company ဟာထောင်လိုင်းရေးဟောင်းဗိုလ်ချုပ်ခင်ညော့မိသားစုပိုင်တဲ့အိမ်ကိုတစ်လဒေါ်လာ9000နဲ့ငှားမိတဲ့အဖြစ်ဟာအမေရိကန်ရဲ့အကူအညီပေးစီမံကိန်းကိုနာမည်ပြည့်စေပါတယ်။ဗိုလ်ချုပ်မှူးကြီးတန်းရွှေလက်ထက်ကလက်စားလို့နာမည်ကြီးတဲ့ဝန်ကြီးဗိုလ်ချုပ်ကြီးညွန့်တင်ရဲ့သုံးတပ်တိုက်ကိုတစ်လဒေါ်လာ18000ပေးပြီးကုလသမဂ္ဂ UNICEF ကလေးတငယ်ရန်ပုံငွေအဖွဲ့ကငှားတာဟာလေနိုင်ငံခြားအကူအညီကိုအခွင့်တူးကစစ်ဘူရီအရင်ဆုံးအကျိုးခံစားရတဲ့ဥပမာဖြစ်ပါတယ်။ကလေးတွေကိုအကူအညီမပေးခင်ဗိုလ်ချုပ်ဟောင်းဦးညွတ်တင်ကိုအရင်ဆုံးပေးရတဲ့သဘောဖြစ်ပါတယ်။တနည်းကိုဒေါ်လာတန်းကျော်ပေးပြီးခုနှစ်နှစ်ငားတာဖြစ်ပါတယ်။ဒေါ်လာတန်းကိုရင်ကလေးတငယ်3000ကိုကာကွယ်ဆေးထိုးပေးနိုင်ပါတယ
်။ရန်ကုန်မြို့ကအိမ်ကြီးအိမ်ကောင်းတွေကိုဗိုလ်ချုပ်နဲ့ခရိုနီတွေပိုင်ကြတာများပါတယ်။သူတို့ကလည်းဆွေမျိုးအမည်နဲ့စောက်ထားတာမို့ပန်းရှင်အစ်စ်ကိုတိဖို့မလွယ်ပါဘူးဥပမာကမ္ဘာကျန်းမာရေးအဖွဲ့ချုပ် WHO ကတစ်လဒေါ်လာ8000ပေးပြီးငှားထားတဲ့အိမ်ဟာဘယ်သူပိုင်မှန်းမသိရပါဘူးဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ပိုင်တယ်လို့သတင်းထွက်လို့စုံစမ်းတဲ့အခါပန်းရှင်ဟာဒေါ်ခင်တွေမှာထွန်းဖြစ်နေတယ်လို့နိုဝင်ဘာ12ရက်နေ့ထုတ် EP သတင်းမှာဖော်ပြပါတယ်ဒေါ်လာတန်း1000ကျော်ထောက်ပံ့မဲ့ EU ဥရောပနိုင်ငံများအဖွဲ့ဟာလည်း Asia World Community ပိုင်တဲ့လှဲဒန်းစင်တာမှာတစ်လဒေါ်လာ8000ပေးပြီးရုံးဖွင့်ထားရပါတယ်ဥစ္စာပစ္စည်းပိုင်ဆိုင်မှုကိုကြေညာခိုင်းပေမဲ့စစ်ဘူပိုင်ပစ္စည်းကိုဆွေမျိုးနာမည်နဲ့မှတ်ပုံတင်ထားရင်ကြေညာစရာမလိုတဲ့သဘောဖြစ်ပါတယ်
။ရန်ကုန်မြို့မှာရုံးဖွင့်ရင်ခရိုနီနဲ့ဗိုလ်ချုပ်ပိုင်အဆောက်အဦတွေနဲ့မကင်းနိုင်တယ်လို့ဖြစ်နေပါတယ်။ဒါကြောင့်ကမ္ဘာ့ဘဏ်ရဲ့တွဲပေအဖွဲ့ဖြစ်တဲ့ International Finance Corporation IFC ဟာထိပ်တန်းဟိုတယ်ရုံးအဆောက်အဦနဲ့စီးပွားရေးလုပ်ငန်းအဆောက်အဦတည်ဆောက်ဖို့စီမံကိန်းချထားတာဖြစ်ပုံရပါတယ်။ဒီစီမံကိန်းအကောင့်တွေပေါ်လာရင်ဗိုလ်ချုပ်ပိုင်ခရိုနီပိုင်အိမ်တွေကိုအားကိုးစရာမလိုတော့ဘဲကမ္ဘာအဆင့်တန်းမီရုံးတဲ့လုပ်ငန်းအဆောက်အဦတွေမှာအပြည့်အစုံအဖွဲ့အစည်းတွေရုံးဖွင့်နိုင်မယ့်သဘောဖြစ်ပါတယ်။တရုတ်အမျိုးသားဆက်ပန်းပိုင်တဲ့ယောမဘန်ကို IFC ကဒေါ်လာတန်း30ချေးထားတဲ့ကိစ္စဟာလည်းအဆုံးအလင်းမသိရလို့အငင်းပွားစရာဖြစ်နေပါတယ်။ဟွန်ဒူရာနိုင်ငံမှာအကျန်းစာဆုံးတထည်ကို IFC ကငွေချေးလို့ပြဿနာဖြစ်ခဲ့ပူပါတယ်။
နိုင်ငံအကူအညီရရှိမှုနဲ့တုံးဆွဲမှုမှာပွင့်လင်းမြင်သာမှုရှိရေးနဲ့ထိရောက်ရေးအတွက်2023မှာနေပြည်တော်သဘောတူချက်ကိုရယူပါတယ်။ဗမာအစိုးရနဲ့ဖွံ့ဖြိုးမှုမိတ်ဖက်တွေအတူတကွရေးဆွဲတဲ့သဘောတူချက်ဖြစ်ပါတယ်။နိုင်ငံအကူအညီကိုမှတ်တမ်းတင်ဖို့ဖန်တီးထားတဲ့ website ကိုမုံဟင်းကလို့အမည်ပေးထားပါတယ်။ဖေဖော်ဝါရီလ9ရက်နေ့ကစပြီးမုံဟင်းက website ဟာအသက်ဝင်လာပါတယ်။နိုင်ငံအကူအညီတွေကိုအင်္ဂလိပ်မြန်မာနှစ်ဘာသာနဲ့မှတ်တမ်းတင်ထားတာတွေ့နိုင်ပါတယ်။အချိန်မီသတင်းမပို့နိုင်တဲ့အလှူရှင်အချို့ရှိပေမဲ့နိုင်ငံသားအကူအညီ80ရာခိုင်နှုန်းကိုမှတ်တမ်းတင်နိုင်ပါတယ်။2017ကစပြီးကူညီဖို့ကတိပြုထားတာဒေါ်လာတန်ပေါင်း 9000 ကျော်ရှိပြီးဂျပန်နိုင်ငံကတင်ဒေါ်လာတန်း 2000 ကူညီမဲ့အစီအစဉ်ဖြစ်ပါတယ်
။နိုင်ငံသားအကူအညီရရှိပုံနဲ့သုံးစွဲပုံကိုစုံစုံလင်တိရလေးလေးပြည်သူလူထုအတွက်အသုံးပြုမပြုသိနိုင်လေးလေးဖြစ်ပါလေ။နိုင်ငံသားအကူအညီမှာလူစွမ်းရည်တိုးတက်ရေးကိုဦးစားပေးလာတာတွေ့ရပါလေ။အစိုးရအမှုတန်းလောကဟာလုပ်ရည်ကံရည်နှိမ့်ကြပြီးမဲ့လက်တွဲလုပ်လို့ရသေးတယ်လို့အလူရှင်အဖွဲ့အစည်းနဲ့နိုင်ငံတွေကယူဆပါတယ်။ဒါကြောင့်အစိုးရအမှုတန်းစွမ်းရည်မြင့်တင်ဖို့ရည်ရွယ်ပြီးကမ္ဘာ့ဘဏ်ကဒေါ်လာ80ထောက်ပံ့ထားပါတယ်။အသွင်ကူးပြောင်းရေးအောင်မြင်ဖို့နဲ့ပြည်သူထောက်ခံမှုရရှိဖို့အတွက်အစိုးရအမှုတန်းတွေစွမ်းရည်ရှိဖို့လိုပါတယ်။ဒီချိန်ထဲမှာပဲပုဂ္ဂလိကလုပ်ငန်းကဏ္ဍမှာလည်းစွမ်းရည်ထက်မြက်လာပြီးနိုင်ငံဖွံ့ဖြိုးရေးမှာပါဝင်လာနိုင်ဖို့လိုပါတယ်။ဝင်ကြီးဌာနမှာစစ်ဘော်တွေများနေတာဟာစွမ်းရည်ကြဆင်းတဲ့အချက်ဖြစ်ပါတယ်။စစ်ဘော်ကဖေရှားလိုက်တာနဲ့လုပ်ရည်ကံရည်ရှိတဲ့အမှုတန်းတိုးပွားလာတာတွေ့ရတယ်လို့ Kyoto Sangyo Tech တို့ကပေါမောက်ခါ Patrick Stratford ရဲ့လေ့လာချက်မှာဖော်ပြထားပါတယ်။အလူရှင်အဖွဲ့အစည်းတွေဟာစစ်ဘော်လူတွေဝင်ကြီးနဲ့မဆက်ဆံလို့ပဲသူ့ဝင်ကြီးသို့မဟုတ်အရာတန်းတွေနဲ့သာဆက်ဆံလို့ကြတယ်လို့ဆိုပါတယ်။စစ်ဘုံနဲ့စစ်ဘုံလူရက်တွေဥဆောင်ပြီးအသွင်ကူးပြောင်းလို့မရနိုင်ကြောင်းလူစွားရင်မြင့်တင်ဖို့အကူအညီပေးနေသူတွေကသဘောပေါက်နေပြီဖြစ်ပါတယ်ခင်ဗျာ
ဥအောင်ခင်စီစဉ်တင်ဆက်တဲ့မြမရေ30ချက်စီစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင် အခုဆက်ပြီးတင်းငွေတွေမနေ့တိုင်းတင်ဆက်နေကြဖြစ်တဲ့ American Style Indian 3အင်္ဂလိပ်သင်ခန်းစာရှေ့ကိုထုတ်လွှင့်ပေးပါမယ်ဒေါ်လာလတန်ကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ရှင်
Dreamba English American Style Ganda ma tikhu khu ko pye lut de lo de bi ya de act ko chi khan ne idiom a thon nwi ko tin pya pe ma mo patama u so
caught in the act
ko tin pya pe ma phit par de sa long paung ga c a u g h t caught ga mi da in ga the ma t h e the a c t act the act ga lou yat tikhu so ro su su khu ne dai ya de bi ga ro tikhu khu ko pye lut ni dong mi da phit par de ဒီသုံးရဲ့ idiom အဓိပ္ပာယ်ကလည်းရှင်းပါတယ်အထူးသဖြင့်လူများမသိစေခြင်းလို့ခိုးလုပါမှလုံတုံးလုတ်ခိုက်လက်ပုလက်ကျမိတာကိုဆလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Crowe ပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ The thieves were caught in the act of trying to break into the home
အိမ်ထဲဖောက်ထွင်းဖို့ကြိုးစားနေတဲ့သခိုးတွေကိုလက်ပုလက်ကျမိတော့တာပါပဲလို့အဓိပ္ပာယ်ရပါတယ်
The thieves were caught in the act of trying to break into the home.
Who said it in Pia Pimagaro?
Clean up one's act.
Pipare Salumbanga C L E A N clean U B up clean up ga shimpida O N E apostrophe S one's ga de udiao ye A C T act ga loya soro Zagu hunye diet de begaro.ကိုယ်လိုရက်ကိုကိုပြန်ပြီးရှင်းတာပေါ့ idiom ဆိုရဲသွားပိုက်ဒီပဲကလည်းသိမ့်မကွာထားပါဘူးကိုလှုပ်ထားတဲ့ပြဿနာကိုကြောင့်ဖြစ်လာတဲ့ပြဿနာကိုတာဝန်ယူဖြေရှင်းပေးဖို့ဖြစ်ပါတယ်ဒီနေ့တော့မဟုတ်မဟုတ်တွေလှုပ်ထားရင်အဲ့ဒီမဟုတ်တာတွေကြောင့်ဖြစ်ပေါ်လာတဲ့နောက်ဆက်တွဲဆိုးကျိုးတွေကိုဖြေရှင်းပေးဖို့ပဲဖြစ်ပါတယ်ဒါအပြင်အကျဉ်းဆိုးရှိတဲ့လူတူအနေနဲ့လည်းအဲ့ဒီအကျဉ်းဆိုးကိုဖျောက်ပြီးစိတ်တစ်လူတစ်ဖြစ်အောင်လုပ်ဖို့ရာကိုလုတ်ခဲ့တဲ့မဟုတ်မဟုတ်တွေကိုရပ်တန့်ပြီးဖြည့်ရှင်းပေးဖို့အပြင်ရှေ့မှလည်းအကောင့်ဘက်ကိုလမ်းလျှောက်ဖို့ဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Crowe ပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ Tom was warned to clean up his act or get fired
Tom နိနေသူ့ရဲ့လက်ခံနိုင်စရာမရှိတဲ့အပြုအမူတွေကိုပြင်းရင်ပြင်းမပြင်းရင်တော့အလုတ်ထုတ်ခံရမယ်လို့သတိပေးခြင်းခံခဲ့ရတယ်လို့ကြေပေးရပါတယ်
Tom was warned to clean up his act or get fired.
ခုနောက်ဆုံးတင်ပြပြမှာကတော့
Act one's age.
ဖြစ်ပါတယ်။စာလုံးပေါင်းက ACT act ကပြုလုပ်တာ ONE apostrophe S one's ကတူတယောက်ရဲ့ AGE age ကအသက်ဆိုတော့စကားထုံးရဲ့တရားအဓိပ္ပာယ်ကတော့ကိုယ့်အသက်နဲ့အညီပြုမှုပါပေါ့။ဒီသုံးရဲ့ idiom အဓိပ္ပာယ်ကလည်းရှင်းပါတယ်ကျမတို့မြန်မာမှာကိုယ်အသက်အရွယ်နဲ့လိုက်အောင်နေထိုင်မှုလူကြီးဆန်းဆန်းနေဖို့ပြောတာနဲ့ဆင်တူပါတယ်ဘန်စကာရတော့တနည်းတော့အသက်ချီးပြီးကလေးကလားမဆမ်းဖို့ပြောတယ်လို့ဆိုနိုင်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Crowe ပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ Joe stop being silly and act your age people are laughing at you
Joe မင်းအသက်အရွယ်နဲ့လိုက်အောင်နေစမ်းပါကွာပေါ်ကြောင်ကြောင်လုံမနေနဲ့လူတွေမင်းကိုယဉ်နေကြပြီလို့ထိပေရပါတယ်ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ Joe stop being silly and act your age people are laughing at you
ဒီတိမ်ပါအက်ကိုခြေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
caught in the act to clean up your act act one's age
တို့ဖြစ်ကြပါတယ်နောက်တိမ်ပါကုလိုချိန်မျိုးမှလေနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဥမာမို့ဆောင်မျောနာဆင်ကြပါရှင
်ဒလလာတန်စီစဉ်တင်ဆက်တဲ့ American Style Indian 3အင်္ဂလိပ်သင်ခန်းစာရှေ့ကိုနာလေ့လာခဲ့ကြရတာဖြစ်ပါတယ်တနင်္ဂနွေနေ့မနက်ခင်းစီစဉ်တွေကို Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်မကြာခင်မှာတော့စနေနေ့ညကထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက်လေးလိုင်းစီစဉ်ကိုပြန်လည်နားဆင်ရဖို့ရှိပါတယ်ရှင်
ဒီရေမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ3နာရီထိတစ်ချိန်ဖြစ်ပါတယ် ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကို line to 16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ line to 24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ်။ VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှည့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
ရှင်တို့ခုနားဆင်နေကြတာက VOE မြန်မာပိုင်းစီစဉ်အော်တိုဝါလာ၄ရက်တနင်္ဂနွေနေ့မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်ရှင်။အခုဆက်ပြီး9နာရီထိလိုင်းနိုမီတာ24လိုင်းနိုမီတာ32နဲ့လိုင်းနိုမီတာ40ပြင်လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးမယ့်စီစဉ်မှာတော့စနေနေ့ညခါတင်ဆက်ခဲ့တဲ့ဓာတ်ရိုက်လေလိုင်းစီစဉ်ပြန်လည်ထုတ်လွှင့်ချက်ကိုနားဆင်ကြရမှာပါ။ဒီစီစဉ်မှာမြန်မာအစိုးရနဲ့တိုင်းဒေသလက်နက်ကိုင်တွေကြားတနိုင်ငံလုံးပစ်ခတ်ရစဲရေးအခြေအနေငယ်ငယ်ရဲ့လုပ်ငန်းစဉ်တွေနဲ့ပတ်သက်လို့ဆွေးနွေးထားကြတာဖြစ်ပါတယ်။ကိုသားညုံကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ရှင
်။မင်္ဂလာပါခင်ဗျာ။ဒီညပိုင်းတဲ့ဒီလိုက်စီစဉ်ကနေပြီးတော့ချိုးပါတယ်။ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီမြန်မာဆွေးရကနေပြီးတော့ပြင်ဆင်နေတဲ့တနိုင်ငံလုံးဆိုင်ရာပစ်ခတ်ရစဲသဘောတူညီချက်ကိစ္စဖြစ်ပါတယ်။ဒီ NCA လို့ခေါ်တဲ့တနင်္ဂနွေလုံးဆိုင်ရာပြစ်ခတ်ရစေးသဘောတူညီချက်တွေဒီမြန်မာဆွေးရနဲ့တိုင်းသားတွေကြားထဲမှာကျွန်တော်နှစ်ပြောမှဆိုရင်3နှစ်လောက်ကိုဇက်တိုက်ဆွေးနွေးညှိနှိုင်းလာပြီးမြဲအခုနောက်ဆုံးချိန်မှာတော့မြန်မာဆွေးရဘက်ကတချို့တိုင်းသားဖွဲ့စည်းတွေလက်နက်ကင်ဖွဲ့စည်းတွေကိုလက်မခံဘူးဆိုတဲ့အခြေခံပေါ်မှာလည်းပါပါတယ်ဒီအခြေခံပေါ်မှာမူတည်ပြီးတော့တခြားကိုလက်ချက်တွေပေါ်မှာမူတည်ပြီးတော့တိုင်းသားအဖွဲ့10ဖွဲ့ကပဲဒီ NCA ကိုလက်မှတ်ထိုးမယ်ကျန်တဲ့ဖွဲ့တွေကတော့မထိုးဘူးဆိုတဲ့အခြေအနေမျိုးဖြစ်သွားပါတယ်ခင်ဗျာပြောမှဆိုရင်တော့အများစုကမထိုးမဲ့အခြေအနေပါအထူးဖြစ် KIA လို့မွန်ပြည်သက်ပါတီလို့ဒီတနက်ကင်ဖွဲ့စည်းကြီးတွေကိုနိုင်မထိုးဆိုတဲ့အခြေအနေဖြစ်ပေါ်နေပါတယ် KNU ကတော့ထိုးမယ်လို့ပြောပါတယ်အဲ့တော့ဒီအခြေအနေအရဆိုရင်တနင်္ဂနွေလုံးပြစ်ခတ်ရစဲရေးဆိုတဲ့သဘောမြန်မာနိုင်ငံမှာတကယ်လက်တွေ့ပေါ်ဆောင်နိုင်ပါမလားအခုအခြေအနေတိုင်းဆိုရင်တော့ဖြစ်နိုင်မှုအလားလားနောက်ဒီအခြေအနေနဲ့ပတ်သက်လို့သုံးသပ်ချက်တွေကိုကျွန်တော်တို့ပြီးခဲ့တဲ့ဆွေးနွေးပွဲတွေသူတို့ဆွေးနွေးခဲ့ကြတာတွေနဲ့ပတ်သက်လို့သုံးသပ်မှုတွေကိုကျွန်တော်ပြန်ပြီးတော့ဆွေးနွေးမှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့ဆိုပြီးတော့ကျွန်တော်ပုဂ္ဂိုလ်3ဦးဖိတ်ခေါ်ထားပါတယ်ပထမဆုံးတူကတော့ဥအောင်မိုးစောဖြစ်ပါလေဥအောင်မိုးစောကတော့လူပောင်တက်ဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဖြစ်ပါလေလူပောင်တက်ဒီမိုကရက်တစ်ပါတီဟာဆိုလို့ရှိရင်တစ်ချိန်တုန်းကဒီပါတီမြေပေါ်မှာနေပေမဲ့တရားမဝင်ကြီးညာခံရပြီးတဲ့နောက်ပိုင်းမှာဒီတိုင်းသာလက်နက်ကိုင်ဒေသတွေမှာနှစ်ဆယ်စုနှစ်နဲ့ကြာပြီးတော့သူတို့တွားပြီးတော့ခြေဆိုက်ခဲ့တဲ့အတွေ့အကြုံရှိပါလေအဲကြောင့်တိုင်းသာလက်နက်ကိုင်အဖွဲ့စည်းတွေရဲ့အခြေအနေကိုသဘောပေါက်မယ်ထင်ပါတယ်ကြောင့်မလို့ကော်မိုးစောကိုဖိတ်ခေါ်ထားပါလေနောက်တစ်ခုကတော့ဒီတိုင်းသာဒီအပြစ်ကရစေးကိစ္စနဲ့ပတ်သက်ပြီးတော့မပြတ်ဆောင့်ကြည့်ပြီးတော့သတင်းရေးသားနေတဲ့စာနယ်ဇင်းသမားပါကိုဆိုင်အောင်တွင်ဖြစ်ပါတယ်။အဲနောက်တတိယတူကတော့ TNL ခေါ်တဲ့လက်ရှိမြန်မာဆွေးနွေးတဲ့တိုက်ပွဲဝင်နေတဲ့ဒီတောက်ပလောင်လက်နက်ကိုင်အဖွဲ့ကပြောရေးဆိုခွင့်ရှိသူမိုင်းအိုက်ကျော်ဖြစ်ပါတယ်။သူတို့3ဦးစလုံးလေလိုင်းပေါ်ကိုရောက်နေပါပြီ။ကျွန်တော်အရင်ဆုံးဦးအောင်မိုးစောကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျ။ဦးအောင်မိုးစောကြားပါလား
။ကြားပါတယ်ဗျာ။ကြားပါတ
ယ်ဗျာ။ Okay. ဦးအောင်မိုးစောခုနကကျွန်တော်ပြောသလိုပါပဲ။ကိုအောင်မိုးစောတို့အနေနဲ့ကဒီတိုင်းသားလက်နက်ကိုင်ဒေသတွေမှာလည်းတော်ကြဖြတ်တန်းခဲ့ဘူးတဲ့ခါကြတော့အခုမပြေမလည်ဖြစ်နေတဲ့ကိစ္စပေါ့အဓိကဖြစ်နေတဲ့ကိစ္စအခုက10ဖွဲ့ကတော့လက်မှတ်ထိုးမယ်ပြောတယ်ဒါပေမဲ့အများစု10ဖွဲ့ကျော်လောက်ကသူတို့ကမထိုးနိုင်တဲ့အခြေအနေမျိုးဖြစ်နေပါတယ်တိုင်းသားတွေရဲ့စိတ်ထဲမှာစိုးရိမ်မှုကောင်းမှုဆိုဘယ်လိုများခံမမိပါလဲ
ဟိုကကျွန်တော်အမြင်ပေါ့နော်ကျွန်တော်အမြင်ကတော့အခုအနေထားရတော့တနိုင်ငံလုံးအပြစ်ကရစဲရေးလို့ပြောလို့မရတော့တဲ့အခြေအနေဖြစ်တယ်လို့ကျွန်တော်ယူဆတယ်ပေါ့နော်တစ်တစ်ချက်နောက်နှစ်တစ်ချက်ကတော့အခုလက်မှတ်ထိုးမဲ့အင်အားစုတွေနဲ့ဒီလက်မှတ်မထိုးမဲ့အင်အားစုတွေကြားမှာဒီအပြစ်ခတ်ရစဲနဲ့ပတ်သက်လို့တွဲဆုံဆွေးနွေးရင်းနဲ့ပတ်သက်လို့ချင့်ကတဲ့နီးနာပေါ့နော်ချင့်တဲ့နီးနာကွာခြားတယ်လို့ကျွန်တော်ယူဆပါတယ်အဲ့လိုကွာကျဲလို့ချင့်ကတဲ့နီးနာကွာခြားမှုပေါ်မှာအခြေခံပြီးတော့အခုဒီထိုးမဲ့ဒီ KNU နဲ့အပါအဝင်ဒီလက်မှတ်ထိုးမဲ့ဆိုတဲ့အင်အားစုတွေရှိလာတယ်တစ်ဖက်ကလည်း KIO အပါအဝင်ဒီလက်မှတ်မထိုးသေးဘူးဆိုတော့အင်အားစုတွေရှိလာတယ်။ဆိုအဲ့နှစ်ခုရှိလာတယ်။ဆိုလက်မှတ်ထိုးမဲ့အင်အားစုတွေရှိတယ်လို့လက်မှတ်မထိုးမဲ့အင်အားစုတွေလည်းရှိလာတယ်။ဒါပေမဲ့လက်မှတ်မထိုးမဲ့အင်အားစုတွေကလည်းပဲဒီအစိုးရနဲ့တော့သူတို့ bilateral ထိုးဘလို့ကောင်းလဲအပြစ်ကရစဲရေးတွေ bilateral လုပ်ထားတာကတော်တော်ကြာနေပြီ။ဟုတ်ပြန်ပြီးတော့တကယ်တေးသေးချာချာတိုက်နေတဲ့အဖွဲ့အစည်းဆိုလို့ရှိရင်ဒီ KIO နဲ့ဒီမြောက်ပိုင်းအဖွဲ့အစည်းတွေကိုပြောလို့ရတာပေါ့နော်။ဆိုတော့ KIO နဲ့မြောက်ပိုင်းကအဖွဲ့အစည်းတွေကတစုံတရာဟိုပါဒီအစိုးရနဲ့အရင်အစိုးရနဲ့ပြည်လည်မှုရပြီးတော့ နားလည်မှုရှိနေတဲ့အချိန်မှာလည်းပဲဒီဘက်မှာတောင်ပိုင်းမှာရှိတဲ့ KNU ပါဝင်အင်အားစုတော်တော်များများကဒီဆယ်စုနှစ်နဲ့ချီပြီးတော့ဆက်ပြီးတော့ဒီဒီဒီအစိုးရနဲ့ဆက်ပြီးတော့တိုက်ပွဲတွေဆက်ဖြစ်နေတဲ့အခြေအနေမျိုးကိုလည်းကျွန်တော်တို့ကြုံခဲ့ဘူးရတယ်။ဆိုတော့အခုကတခါပြန်ပြီးတော့တမိုင်းမဲ့တိတ်မကြသေးတဲ့တမန်ရတပတ်ပြန်လဲလို့ဖြစ်လာတယ်။ဆိုတော့ကဦး KNU အပါဝင်အင်အားစုတော်တော်များများလက်မှတ်ထိုးမယ်။ KIU အပါဝင်အဲတချို့ဒီဒီအဖွဲ့အစည်းကြီးတွေကလက်မှတ်မထိုးဘူး။ဆိုတော့အဲ့လိုအခြေအနေမျိုးကိုပြန်ပြီးတော့ကြုံရတယ်ပေါ့နော်။ချုပ်ကြည့်မယ်ဆိုလို့ရှိရင်တော့ကျွန်တော်ထင်တယ်တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးဆိုတာကအဲကျွန်တော်တို့ပြောလို့မရပြောလို့ရတဲ့အခြေအနေမရှိလို့မရှိတော့ဘူး။က
ုံမှုတော့ခုနပြောသွားတဲ့အထက်မှာချင်းကပ်ပေါ်
တွေးဆုံဆွေးနွေးကြီးဆိုတဲ့ကိစ္စတွေမှာစက်ပါမလားမပါဘူးလားကျွန်တော်အဲ့ဒါကိုစောင့်ကြည့်ရမယ်လို့ထင်ပါတယ်။
ကော်မိုးတော့ခုနပြောသွားတဲ့အခါမှာချင်းကပ်ပုံမတူကြဘူးဆိုတဲ့အမြင်ကော်မိုးတော့ပြောပါတယ်။ချင်းကပ်ပုံမတူကြဘူးဆိုတော့သူတို့နီးနာရမတူလို့ဒီပြဿနာဖြစ်တာလားဘယ်လိုကြောင့်လဲချင်းကပ်ပုံမတူဆိုတာဘယ်ချက်ကိုပြောရလဲခင်ဗျ
။ဒီတဲ့နိုင်ငံလုံးအပြစ်ခတ်ရဆဲလုံးမယ်။နောက်ပြီးလို့ရှိရင်တွဆုံဆွေးနွေးကိုသွားမယ်ဆိုတဲ့အခြေခံအချက်ပေါ်မှာတော့တူတာပေါ့နော်။သို့တော်လည်းအပြစ်ခတ်ရဆဲရေးကိုဘယ်လိုပုံစံဆလုံးမလဲဆိုတဲ့ချင်းကပ်ပုံဘယ်ချက်ရရင်စလုံးမလဲဘယ်ချက်မရရင်မလုပ်ဘူးလဲဆိုတဲ့အပေါ်မှာချင်းကပ်ပုံကွာပုံပြရတယ်လို့ကျွန်တော်အဲ့လိုယူဆပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ကိုအောင်မိုးစောကိုပဲဆက်မိကြပါလေကိုအောင်မိုးစောကြားပါလား
ဟုတ်ကဲ့ကြားရပါတယ
်ကိုအောင်မိုးစောခုနကကျွန်တော်ပြောသွားကျွန်တော်ခုနမေးလိုက်တဲ့အချက်တွေမှာမိကုံးလေးအဖြေမရလိုက်လို့ပါအဓိကတိုင်းသားတွေဘက်ကဒီ NCA ထိုးဖို့ကိစ္စမှာမထိုးနိုင်တဲ့တိုင်းသားတွေဘက်ကသူတို့ဘာလို့တွန်းဆုံနေရလို့ယူဆရပါလဲ
ကျွန်တော်အထင်ကတော့အခုဒီခုလုံးပြဿနာကဒီယုံကြည်မှုပဲလို့ကျွန်တော်ထင်ပါတယ်။နော်ယုံကြည်မှုပဲလို့ထင်ပါတယ်။ယုံကြည်မှုအပေါ်မှာအခြေခံပဲလို့ကျွန်တော်ယူဆတယ်။ဟိုတစ်ဖက်ကလက်မှတ်ထိုးမယ်ဆိုတော့အင်အားစုတွေကလည်းပဲအဲကျွန်တော်နားလည်သလောက်ပေါ့နော်။စပြီးတော့စကားပြောနေတဲ့အခြေအနေမှာစပြီးတော့စကားလုံးခဲ့တဲ့2နှစ်3နှစ်ပေါ့နော်။ဒီအစိုးရနဲ့စပြီးတော့စကားပြောတယ်။စကားပြောတဲ့အချိန်တုန်းကသူတို့ကလည်းဟိုအခြေခံအဖြစ်တော့မယုံတဲ့အခြေခံမှာစပြီးစကားပြောတယ်ပြောရင်ပြောရင်နဲ့နှစ်နှစ်လောက်ကြာနှစ်နှစ်သုံးနှစ်လောက်ကြာတဲ့အခါမှာဦးလက်ရှိ NCA ဆိုတဲ့ drug ကိုရတဲ့အထီးဖြစ်လာတယ်လေဆိုတော့အဲ့အပေါ်မှာဆက်ပြီးဆွေးနွေးသွားမယ်ဆိုလို့ရှိရင်တော့တို့လိုချင်တဲ့အချက်ကိုရနိုင်တယ်လို့ဒီကျွန်တော်မြင်တာကတော့လက်ရှိလက်မှတ်ထိုးမယ်ဆိုတဲ့အင်အားစုတွေကလက်ခံမုံရတယ်ဒါပေမဲ့ခုနလို KIO အပါဝင်မြောက်ပိုင်းအင်အားစုတွေကအဲ့လိုအချက်ကိုလက်ခံမုံမရဘူး
ဟုတ်ကဲ့
ဆိုတော့အဲ့ဒီနှစ်ခုကချင်းကပ်ပုံကွာခြားတယ်လို့ကျွန်တော်ကအဲ့လိုယူဆတာပါ
ဟုတ်ကဲ့ကော်မှုဆိုဒီလိုက်ပေါ်မှာခဏနေပေးပါအောင်ခင်ဗျာတော်ရှင်တူဒီလိုက်ပေါ်ရောက်လာပါတယ်ကိုဦးကျော်လင်းရန်ကုန်မြို့ကပါပဲဦးကျော်လင်းကြားပါလားခင်ဗျာ
ဟုတ်ကဲ့ခင်ဗျာ
ဟုတ်ကဲ့ဦးကျော်လင်းဆွနွေးလို့ရောက်ပါတယ်
ဒီလိုမြင်းရရတော့ဗျာပြောမယ်ဆိုလို့ရှိရင်ဟိုလူမပါဒီလူမပါပေါ့ဗျာဆရာရအမြတ်ဝင်မယ်ဆိုတော့မှသာရုအကုန်ခေါ်ဖို့ခက်တာပေါ့အဲ့ဒီလိုဖြစ်ပြီးတဲ့အပြင်သူတို့တွေနိုင်ငံဆက်ဆက်ဆွနွေးဝင်ရဲ့အခြေခံကိုတော်တော်မပန်းနိုင်မယ်နဲ့လက်နဲ့ကိုတခါလေးချတယ်ဆိုတော့အဲ့ဒီအဂရိမိုင်ကြီးရတယ်ပဲကျွန်တော်ပြောလို့ပါပဲဝါရပြန်ဝါရှော့ပေါ့ဗျာအဲ့ကားပြင်းပြီးတော့ဝါရပြန်ကျပြန်ပြက်ထားလို့ပဲသူကပြင်းပြင်းကြီးကြီးရလာတာမကောင်းပါဘူးဒါကြောင့်မို့ဆက်လုပ်မယ်ဆိုရင်တော့ဒီမိုကရေစီခွင့်ရတွေကိုအပြည့်အဝပေးနိုင်တဲ့တကယ်ဆိုလို့ပဲလို့အပြည့်ဆိုအကုန်ပေါ်နိုင်တဲ့အခြေအနေကြမှာဒါတော့အုံဆုံးသွားမယ်အနေထားလို့ကျွန်တော်အဲ့တော့ပဲမချင်ပြုချင်ပါတယ
်ဟုတ်ကဲ့ဦးကျော်လင်းကျွန်တော်မေးခွန်းပြန်မေးချင်ပါလေဦးကျော်လင်းကြားပါလားခင်ဗျာ
ဟုတ်ကဲ့
ဦးကျော်လင်းခုနကပြောသွားတဲ့အထက်မှာတကယ်တမ်းဒီမိုကရေစီဖြစ်တော့မှပြည့်ပြည့်စုံစုံဖြစ်မှဒီတကယ်တမ်းဆွေးနွေးလို့ရမှာဆိုအခုလက်ရှိအစိုးရညှိနှိုင်းနေတဲ့ပြစ်ခတ်ရစဲရေးတနိုင်ငံလုံးပြစ်ခတ်ရစဲရေးကတကယ်တမ်းလက်တွေ့အဖြစ်မဖြစ်နိုင်ဘူးလို့မြင်လာလားဘယ်လိုယူဆတာလဲ
ဒီလိုရှိတယ်ဗျအဲ့ဒါနဲ့ပတ်သက်ရင်ကျွန်တော်တို့62ခုနှစ်ကကျွန်တော်တို့ဂျူတာဆရာဘောပဲယူချင်းတိုက်ခွန်ဒေါက်တာဆောင်းဟိုဆရာပတိကံပြောသွားတယ်ဗျဘာပြောသွားလဲဆိုတော့ရှမ်းလိုပဲဖြစ်ဖြစ်ဘယ်သူပဲဖြစ်ဖြစ်ဖက်ဒရယ်ဆိုတော့ပြောနေပြီမဲ့အားလုံးဒီမိုကရေစီခွင့်ရတွေပြည့်ဝပေးနိုင်မှာဒီပြည်တော်စီရဲ့အဲဒီကမှတရားအောင်လုပ်နိုင်မယ်ဆိုတဲ့အချက်ကကျွန်တော်နားရမထွက်သေးဘူး။ဒါကြောင့်မို့လို့အားလုံးကဒီပေါ်ကြီးခွေးရည်ရတယ်ဆိုတာကအချိန်ကလူခွေးရည်စိုင်းဝေးနေရည်ပါလူတိုင်းကြီးပေါ့ဗျာ။ဟာလေကျွန်တော်တို့ရှမ်းကလည်းရှမ်းပြည်သေးအုပ်စုလို့မဖြစ်ဘူး။မြန်မာမှာလည်းမြန်မာအာဏာရှင်အုပ်စုလို့မရဘူး။အဲဒီလိုဘဝတွေကြမှာပြည်တော်စီတည်ရမယ်ဆိုတဲ့အချက်ပါ။ဒါကြောင့်မို့လို့ကျွန်တော်တို့စစ်ဆေးဆွေးနွေးပွဲတွေကနိုင်ငံရေးမပြေလည်လို့တဲ့ကြောင့်အနေနဲ့ဒီကောင်တွေကခဏလေးဖြစ်လိုက်ပြန်ပြက်လိုက်ဖြစ်သွားမယ်။နိုင်ငံရေးချေကမခံရင်စစ်ဆေးဆွေးနွေးပွဲဆိုတာကလက်နဲ့ကလေးခဏမချတာတော့ခပြန်ချမချဘဲနဲ့ပြန်တိုက်ရင်ဒါကျွန်တော်တို့ကခဏရလိုက်ခဏတိုက်လိုက်နေအဲ့ဒါကျွန်တော်တို့ဂျာယီသူမရဖြစ်မှာဆိုလို့ပ
ါဟုတ်ကဲ့ဒါပေမဲ့လည်းအခုကဆွေးနွေးနေတဲ့အဆင့်ကသူတို့ကပြစ်ခတ်ရေးဆေးအဆင့်လုံးပဲပြီးမှနိုင်ငံရေးဆွေးနွေးမယ်ဆိုရယ်ဒီအဆင့်နေနဲ့ပတ်သက်လို့ဦးကျော်လင်းဘယ်လိုမြင်လဲဒါကလက်တွေ့ကျရလားခုနပြောလို့အခုချိန်နေမှာဖြစ်နိုင်ရလား
လက်တွေ့မကျဘူးဆိုပြီးတော့ပါတီကြီးကယူဆလို့နိုင်ငံပြည်လုံးလို့ပြီးမှလက်နဲ့နဲ့ပတ်သက်လို့ငင်းငယ်ဆွေးနွေးဖို့ကောင်းတယ်ဆိုတော့ပါတီကြီးတွေလည်းရှိကြဗျာလက်နဲ့ကနေဖွင့်စည်းတယ်အခုကဒီကျွန်တော်တို့ဒီအရေးဆုံးဆွေးနွေးရအောင်လက်နဲ့ကိုချခိုင်းနေဆိုတဲ့အဆင့်ဒီ ဒီကျွန်တော်တို့ဟာနာမည်တော့မတက်ကျွန်တော်ဘောပဲတချို့ပါတီခေါင်းဆောင်ကြီးပြောပြီးပြီအဲကျွန်တော်ငငယ်လို့လည်းလည်းမငငယ်လို့ပဲဖြစ်မလဲတဲ့ဆိုတော့အဲ့ဒီပုံစံမျိုးလေးတွေနဲ့ကျွန်တော်တို့ဗမာပြည်လည်းဗျဟိုပြောမယ်ဆိုရင်တော့ဗျအကုန်လုံးလက်နေကြနေလာတယ်ဒါကြောင့်မလို့တက်မတော်ဘက်ကလည်းတော်တော်လေးအကျဉ်းချက်ထက်ဒီကခုနခုနကစီစဉ်ရှင်အကြီးအလေရှိထားတယ်။ဒီစီစဉ်ရှင်နဲ့လည်းဗမာပြည်ဟောလာဒီကိုကနေကိုအမှန်တော့ဆက်ဒီတာမီနေးရှင်းကတော်တော်ကျေတက်နေရ။ကိုပိုင်အုပ်ချုပ်ခွင့်ဆိုတာကကိုပိုင်တိကျခွတ်တုတ်ခွင့်နဲ့လည်းတော်တော်လေးကျွယ်နေတယ်ဗျ။ဒါမှမဟုတ်ကျွန်တော်အားလုံးဒီမိုကရေစီဝင်ရလို့ရှိရင်အားလုံးကပူးပေါင်းတဲ့ခါမှာအဆင်ပြေသွားတယ်။ဒါမှမဟုတ်လို့ရှိရင်ကိုဗမာချင်းလည်းအဆင်ပြေမှာမဟုတ်ဘူး။ဗမာနဲ့တခြားလူတွေလည်းအဆင်ပြေမှာမဟုတ်ပါဘူး
။အဲ့
လိုပြောချင်တာပါဗျ။
ဟုတ်ကဲ့ပါဦးကျော်လင်းကျေးဇူးပါခင်ဗျာ။ကျွန်တော်နောက်ထပ်တော်ရှင်တူလေးလိုက်ပေါ်မှာရှိနေပါတယ်။မတ်ရွှေတင်9ဟုတ်ပါလားခင်ဗျာမတ်ရွှေတင်9ကြားပါလား
ရှိပါတယ်ရှ
ိဟုတ်ကဲ့မတ်ရွှေတင်ဆွနေလို့ရပါတယ်ခင်ဗျာကိုအောင်မိုးစောဥအောင်လူပေါင်းတဲ့ပါတီကဥအောင်မိုးစောတော့လေးလိုက်ပေါ်မှာရှိပါတယ်မင်းများညင်လဲမင်းများလို့ရပါတယ်ဟုတ
်ကဲ့ဟုတ်ကဲ့ရှင်ကျမတင်လာတော့လေဟိုလက်မမဖြေးလဲဖွဲ့ကြတော့နော်သူ့ရဲ့မိုးပြစ်တဲ့ပါတီရဲ့ခင်အောင်လေဂျန်နဲ့ဖွဲ့နေအောင်လို့啊တကယ်တကယ်သူတို့လူချင်းနဲ့စစ်မှန်တဲ့ငင်းချရင်းနဲ့ဖြစ်ဒီနေ့ကဒီလိုတရားလုံးလုံးမြောက်ရေးတိုင်းနာလူမျိုးဒီမိုကရေစီအစီအမံရရှိရေးမျိုးသားတပ်တူကိုပဲပြန်ထောင်ခွင့်အဖြစ်ဝါရရှိတဲ့စံတာကုန်နော်ရရှိတဲ့ Central Region ဆိုဒီဆုံးနေတဲ့အချိန်မရနိုင်တယ်လို့သူလည်းမထုံးနိုင်ဘူးလို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာမတ်ရွှေတင်ကျေးဇူးပါခင်ဗျာကျွန်တော်ကိုအောင်မိုးစောကိုပြန်ပြီးဖိတ်ခေါ်ချင်ပါတယ်ကိုအောင်မိုးစောကြားပါလားခင်ဗျာ
ကြားရတယ်ဗျာကြားရတယ်ဗျာ
ကိုအောင်မိုးစောရေခုနကကျွန်တော်ဒီခုနကဥကျော်လင်းတို့ဘာလို့ပြောသွားတဲ့အထက်မှာကျွန်တော်ထပ်မေးချင်ပါတယ်ဦးဟိုလူမပါဘူးဒီလူမပါဘူးဆိုရပြဿနာပါအခုဆိုလို့ရှိရင်ဒီ Google ပြဿနာ TNL ဒီတက်ဖွဲ့တွေကိုသူတို့ဒီ NCA လက်မှတ်ထဲမှာပေးမထိုးဘူးဆိုရကိစ္စကလည်းအကြောင်းချက်တစ်ခုဖြစ်နေပါတယ်အဲ့ဒါကလည်းကျွန်တော်ကြားလို့ဒီစစ်တပ်ဘက်ကပြဿနာလို့သိရတဲ့ခါကျတော့အခုဒီ NCA ကိစ္စမှာမြန်မာအစိုးရဘက်ကကြုံနေရတဲ့အခက်အခဲကတက်ကျရည်တည်မှုကြောင့်လို့ပြောနိုင်လားအစိုးရကိုယ်တိုင်ပြဿနာရှိရလားအဲ့ဒါအဲ့ဘက်နဲ့ပတ်သက်လို့ဘယ်လိုသုံးသပ်ချက်ပေးချင်ပါလဲ
ဟိုကျွန်တော်အထင်အားကျွန်တော်အထင်အားခုနသုံးသက်တယ်လို့ပါပဲခုနဟိုပါပေါ့တချို့အဖွဲ့အစည်းတွေပေါ့သူတပြင်းတအောင်ပလောင်တို့အဲနောက်တစ်ခုကဒီ AA တို့အဲနောက်တစ်ချက်ကဟိုပါပေါ့နော်ကိုကန့်တို့အဲ့ဒီအဖွဲ့အစည်းတွေကိုမပါရတဲ့အခြေခံလည်းအကြောင်းချက်တစ်ခုပါကောင်းပါနိုင်ပါလေနောက်နောက်တစ်ခုကကျွန်တော်ပြောချင်တာကဒီသူတပြင်း KNU ပဲဖြစ်ဖြစ် KIO ပဲဖြစ်ဖြစ်ဒီမွန်ပြည်သက်ပါတီပဲဖြစ်ဖြစ်ဒီ KMPB ရဲ့ဖြစ်ပေါ့ဒီအင်အားစုအားလုံးဟာဒီ therapy အောင်စုနဲ့ပတ်သက်လို့ရှင်တော်တော်ခိုင်မာတဲ့အင်အားစုတွေအကုန်လုံးကတော်တော်ခိုင်မာတဲ့အင်အားစုတွေလို့ကျွန်တော်တို့အဲ့လိုပဲယုံကြည်ပါတယ်ကျွန်တော်တို့ဖြတ်တန်းခဲ့ရတဲ့အတွေ့အကြုံလက်တွဲပြီးလုပ်ခဲ့ရတဲ့အတွေ့အကြုံအရဒီအင်အားစုကြီးတွေအားလုံးကဒီ therapy အောင်စုတည်ဆောက်ရေးနဲ့ပတ်သက်လို့အတော်ခိုင်မာတဲ့အင်အားစုကြီးတွေဖြစ်တယ်လို့ကျွန်တော်ယုံကြည်တယ်သို့တော်လည်းပဲအခုလက်မှတ်ထိုးရေးမထိုးရေးကိစ္စမှာတော့ဒီအင်အားစုတွေကဒီထိုးဖို့မထိုးဖို့ကိစ္စမှာကွဲပြားကြတယ်ပေါ့နော်အဲ့လိုကွဲပြားကြတဲ့ကိစ္စဟာတော့ကျွန်တော်အထင်ကတော့အနီးနာလို့ဟိုပါပေါ့နီးနာရကွဲပြားတာလို့ပဲကျွန်တော်ယူဆတယ်ဖယ်ရယ်ပြည်တော်စုအပေါ်မှာတိဆောက်ခြင်းမတိဆောက်ခြင်းပြောမှာကွဲပြားခြင်းမဟုတ်ဘူးလို့ပဲကျွန်တော်ယူဆတယ်နီးနာရလို့ပြောတဲ့နေရာမှာဥပမာအားဖြင့်ခုန၃ဘွဲ့ပေါ့နော်ဒီ၃ဘွဲ့ပါရေးမပါရေးမှာဖြစ်နိုင်ခြင်းရှိတာကတော့ KNU အပါဝင်အင်အားစုတွေကဟိုပါလက်မှတ်ထိုးမယ်စကားပြောမယ်ပြောရင်းနဲ့မှအစိုးရကိုဒီ၃ဘွဲ့ကိုအာမခံနိုင်အောင်သူတို့ကြိုးစားသွားမယ်ဆိုရဲယူဆချက်ရှိကောင်းရှိနိုင်တယ
်ဟုတ်ကဲ့ဟုတ်ကဲ့
တစ်ဖက်ကလည်း KNU ဘက်ကယူဆတဲ့တချို့အင်အားစုတွေကလည်းပဲအားလုံးပါကိုပါရမယ်ဆိုရဲအယူဆဖြစ်ကောင်းဖြစ်နိုင်တယ်အဲကျွန်တော်ဒါကြောင့်ကျွန်တော်ပြောတာကနီးနာရကွဲပြားခြားနားတာဖြစ်နိုင်တယ်ဒီအင်အားစုတွေအားလုံးကတော့ကျွန်တော်နားလည်မှုကဒီဖယ်ရပီအောင်စုတိဆောက်ရေးတအားရရဲ့တန်းတူရင်းနဲ့ကိုပိုင်ပြထန်းခွင့်အပေါ်မှာတကယ်ကိုခိုင်မာတဲ့အင်အားစုတွေဖြစ်တယ်လို့ကျွန်တော်အနေနဲ့တော့အဲ့ဒီလိုပဲနားလဲပါတယ
်ကျွန်တော်တို့ကအဲ့မှာတစ်ချက်ကနည်းနည်းလေးတစ်ချက်မေးချင်တာကကော်မှုဆောင်ပဲမေးချင်တာကအခုပြစ်ခတ်ရဆေးရေးလုတ်ပါတယ်လုတ်ပြီမဲ့လည်းဥမာဆိုရှင်ကချင်ဘက်မှာရှမ်းပြည်မြောက်ပိုင်းမှာတိုက်ပွဲတွေဒီကြားထဲမှာဖြစ်နေတာအခြေအနေမျိုးတွေကြုံလာပါတယ်နောက်တစ်ချက်ကကော်မှုဆောင်ခုနကပြောသွားတဲ့အထက်မှာတိုင်းသားတွေဘက်ကဖရယ်ပြောင်စုတိဆောက်ဖို့ဒူလာတယ်မြန်မာအစိုးရဘက်ကလည်းဖရယ်ပြည်အောင်စုဆိုတဲ့ကိစ္စကိုသူတို့ပြောပါတယ်ဒါပေမဲ့လို့အစိုးရဘက်ကနေပြီးတော့ဒီလက်ရှိတပ်မတော်ကသူတို့ရဲ့တပ်ကဖရယ်တပ်ဖြစ်ပြီးသားပါဆိုတဲ့အသုံးအနှုန်းတွေရှိပါတယ်အဲ့တော့ဒီအခြေအနေပေါ်မှာခြေလျောင်ညှိနိုင်မှာမလားအခြေအနေ
ကကျွန်တော်နားလည်မှုတော့ပေါ့နော်ကျွန်တော်နားလည်မှုတော့သူတို့ NCA drop ထဲမှာလည်းပါပြီးသားလို့ထင်ပါတယ်ဒီဖရယ်ပြည်အောင်စုတိဆောက်ရေးနဲ့ပတ်သက်လို့ဒီနိုင်ငံရေးရစကားပြောတဲ့အခါမှာဆက်ပြီးတော့ဆွေးနွေးသွားမယ်ဆိုတဲ့အချက်ကိုအားလုံးကလက်ခံပြီးသားဖြစ်တယ်လို့ကျွန်တော်တို့အဲ့လိုပဲနားလည်တယ်ဒီဖယ်ရပီတောင်စုကဘယ်လိုဖယ်ရပီတောင်စုမျိုးလဲဖ Federal Damro, Blue Federal Damro, Bureau, through the Gama Bureau, the Gama Bureau, the Kaja, the Fed position, the Diki Jaja Matia, Damu Kesa, and the Una Fed, they are time be soon in Yama Kesa, New Chibar. So the Azu Rima Biona, General Nanga Party, Jama, or my Federal Biazu, Disau Yisura, Yivua, Tunida Chinema, Shibi Melu. ဒီတင်ချာချာဘယ်လိုဖယ်ရယ်ပြီးတောင်စုဒီဆောက်မယ်ဆိုတာကကျွန်တော်ထိုင်စကားမပြောကြရသေးဘူးဆိုတော့ဒီလိုကိစ္စမျိုးတွေကနိုင်ငံရေးရတွဲဆုံဆွေးနွေးတဲ့ပွဲတွေမှာပဲထိုင်ပြီးတော့စကားပြောရမှာဖြစ်တယ်လို့ကျွန်တော်တို့နားလဲတယ်နောက်တစ်ခုကအခုဒီတနိုင်ငံလုံးအပြစ်ခတ်ရစဲရေးလို့ပြောတာကကတ်ရှုပ်ရှုပ်ကြီးလို့ကျွန်တော်နားလဲတယ်ဒါကြောင့်လဲဆိုတဲ့အခါကျတော့ဒီ ကေအန်ယူနယ်လည်းပဲတပွဲချင်းရဘိုင်လက်ထရယ်သူတို့အပြစ်ခတ်ရပြီးသွားပြီဟိုယူရိုပီယံလိုအဖွဲ့အစည်းကြီးမျိုးနယ်လည်းပဲဘိုင်လက်ထရယ်ကအပြစ်ခတ်ရပြီးသွားပြီမွန်ကီတက်ပါတီလိုအဖွဲ့အစည်းမျိုးနယ်လည်းပဲဘိုင်လက်ထရယ်ကအပြစ်ခတ်ရပြီးသွားပြီနောက်ကေအပီပီလိုနဲ့ဒီနှောင်းကသူတို့လုတ်ခဲ့တဲ့နောက်ပိုင်းမှာပြတ်သွားတယ်အခုနောက်ထရယ်သူတို့လုတ်ပြီးသွားပြီလို့ကျွန်တော်ယူဆတယ် KI ဟိုတခုပဲကြံကောင်းကြနိုင်တယ
်ဟုတ်ကဲ့
ဆိုတော့အဲ့လိုအခြေအနေမျိုးအောက်မှာတစ်ခါထပ်ပြီးတော့နိုင်ငံလုံးအပြစ်ခတ်ရစေးလက်မှတ်ထိုးဖို့ကိစ္စမှာကြတော့ထိုးရေးမထိုးရေးအခုပြဿနာတက်လာတယ်ဆိုတဲ့အခါကျအခုနိုင်ငံလုံးအပြစ်ခတ်ရစေးမထိုးပင်ပဲလို့ကြံတဲ့အဖွဲ့တွေနဲ့ကလည်းပဲမွန်ပြည်သက်တာပါတီလိုပါတီမျိုးနဲ့ကလည်းသူတို့ bilateral လုပ်ပြီးသွားပြီဆိုတဲ့အခါကျတော့ဟိုနည်းနည်းနားလည်ရတော့ခက်တယ
်ဟုတ်ကဲ့
ကျွန်တော်တို့ကိုနိုင်ကနည်းနည်းနားဒီကိစ္စနဲ့နီးနီးဆက်ဆက်ရှိနေတဲ့လူတွေကိုနိုင်ကနည်းနည်းနားလည်ရခက်တယ်သို့တော်လည်းပဲကျွန်တော်ပြောချင်တာကတော့တစ်ဖွဲ့ပဲကြံခဲ့ကြံခဲ့နှစ်ဖွဲ့ပဲကြံခဲ့ကြံခဲ့သုံးဖွဲ့ပဲကြံခဲ့ကြံခဲ့အဲ့လိုကြံခဲ့မယ်ဆိုလို့ရှိရင်တော့ဟိုတနိုင်ငံအပြစ်ခတ်ရစေးရေးလို့ပြောဖို့တော်တော်ခက်ပါတယ
်ဟုတ်ကဲ့ကျွန်တော်အခု TNL ကမိုင်းအိုက်ကျော်ဒီလိုက်ပေါ်ရောက်နေပါပြီမိုင်းအိုက်ကျော်ကြားပါလားခင်ဗျမိုင်းအိုက်ကျော်ကြားပါလားခင်ဗျဟု
တ်ကဲ့ကြားပါတယ်
ဟုတ်ကဲ့မိုင်းအိုက်ကျော်ကျွန်တော်မေးချင်တာကဒီ NCA ထိုးရေးကိစ္စနဲ့ပတ်သက်ပြီးတော့တိုင်းသားရင်းနဲ့အစိုးရဂျားထဲမှာညှိတဲ့ခါမှာအစိုးရဘက်ကတာဝန်ရှိသူတွေအချို့ဘက်ကနေပြီးတော့တုံ့ပြန်မှုရှိပါတယ်ကျွန်တော်သတင်းတွေလည်းရပါတယ်အဲ့မှာသူတို့ပြောတာကTNL ကိုကန့် AA မပါတဲ့ကိစ္စနဲ့ပတ်သက်ပြီးတော့သူတို့ကတော့ဥမာကိုကန့်တို့ဒီ TNL တို့နဲ့ပတ်သက်ပြီးတော့တရားသူတို့ဆွေးနွေးမယ်လို့တောင်ရှိသူတွေဘက်ကနေပြီးတော့တိုင်းသားတွေဘက်ကိုတုံ့ပြန်ပါတယ်အဲ့တော့တကယ်တမ်းပဲဒီမြန်မာအာဏာပိုင်တွေဘက်က TNL ကို bilateral တသက်အခုစပြီးတော့ဆွေးနွေးမှုတွေရှိနေပြီလား
ဟုတ်ကဲ့ဆွေးနွေးမှုတော့မရှိတော့ပါခင်ဗျ
ဆက်တယ်ကောရှိပါပြီလား
ဟုတ်ကဲ့ဆက်တယ်ကတော့ဒီတယ်လီဖုန်းနဲ့တော့လမ်းပြီးဆက်တယ်တော့ရှိတယ်ဒါပေမဲ့ဒီကျွန်တော်ဘက်ကစင်တမကြည့်တယ်လို့အရှင်ကကျွန်တော်အချိန်ပြန်ထရောက်မယ
်ဟုတ်ကဲ့
အဲ့လိုမျိုးတောင်းပြန်လာတယ်အခုတော့ပြာမီဆက်ပြလာတာရှိတ
ယ်ဟုတ်ကဲ့မိုင်းအချော်အတန်ကောင်းကောင်းမကြောက်ဘူးခင်ဗျာမိုင်းအချော်အဲ့တော့ဒီအခုလည်း NCA ကိစ္စနဲ့ပတ်သက်လို့ဒီတိုင်းသားတွေဘက်ကတချို့ကြောင်းပြတာ TNL တို့ကိုကန့်တို့မပါတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ထောက်ပြတာရှိပါတယ်ခင်ဗျာဒါနဲ့ပတ်သက်လို့ TNL ကရောဒီ NCA ကိစ္စနဲ့ပတ်သက်လို့ဘယ်လောက်ထိမျှော်မှန်းထားလဲဝင်ထိုးဖို့စိတ်ဆန္ဒရှိလား
ဟုတ်ကဲ့ဒီ NCA နဲ့ပတ်သက်ပြီးမှဒီငွေတွေတိုင်းသားတွေအားလုံးကလိုင်းစားမြလာခမတကြိမ်လောကီလာမကြီးလာမတကြိမ်တော့ရှောက်ဆွေးနွေးလာတဲ့တိုင်းသားတွေအားလုံးစုပြီးမှမူထူးပြအောင်ဆိုမှအစီအစဉ်တွေဆက်ပြီးပေါ်လာတယ်။သူရဆက်ဆက်တဲ့အစူရနဲ့လည်းတော့ရှောက်ဆက်ဆက်ဆွေးနွေးလာတယ်ဆွေးနွေးလာတဲ့ပုံမှာနောက်ဆုံး NCA မူချန်းထလာတဲ့ချိန် SVP နဲ့ဒီလိုစီရတော့မူချန်းတော့သူညမူရတဲ့အဲ့နောက်ပိုင်းမှာကအစူရဘက်ကဒီတချို့ကငှက်ထူမယ်တချို့ကဖွင့်ပြချန်ထားမယ
်ဆိုတော့
ဖြစ်လာတော့ဘောနော်အဒီအဒီပေါ်မှာဘောတော့ကျွန်တော်ကထောက်ခံတယ်ကျွန်တော်ကတဘောတူရဲ့လက်မှတ်ထိုးဖို့လည်းအဆင်ပြေရှိတယ်ဒါပေမဲ့ဒီဘောတူညာညီရတဲ့မူရဆိုရင်ဒီအားလုံးပါဝင်မှလက်မှတ်ရထိုးမှာပေါ့နော
်ဟုတ်ကဲ့အဲ့ဒါက TNL ရဲ့ယက်တိချက်ကလည်းအားလုံးပါမှလက်မှတ်ထိုးပါပေါ့နော်အမိုင်းအကျော်ကျွန်တော်ဖုန်းပြန်ခေါ်ပါမယ်ခင်ဗျာလီလိုက်ဖုန်းအတန်မကောင်းလို့ပါကျွန်တော်နောက်တော့နောက်ဒီပင်တိုင်ဆွေးနွေးမဲ့တီဦးကိုဆန်းအောင်လင်ဖိတ်ခေါ်ချင်ပါလေကိုဆန်းအောင်လင်ကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါတယ်ဗျ
ာအဲကိုဆောင်လင်အခုတော့ကြည်လာပါပြီကိုဆောင်လင်ခုနကကျွန်တော်တို့ဆွေးနွေးလို့ပါပဲ NCA နဲ့ပတ်သက်လို့ခက်ကြုံနေရပါပြီထိုးမဲ့ဖွဲ့မထိုးမဲ့ဖွဲ့ဒီအခြေအနေမျိုးရှိနေတော့
soya baga MPC baga tawin shi tu re ga ro tharu pyo ni ya NCCO ma ya ya aw di yukaw wen ma taing ma tharu set lut twa me tho me su de NCA phit aw lut me su de tabaw myu ro tet yaw ni ba de khmyar de ka nan NCA su de a nit taw ra tanang ka lon phit kha ya sei sa jou su de a nit taw ra mi ba ma la di chin ni ga
ho wa le chano sin la chano a mye ya do ye di lo nai ngai ye a sait pai de bai ma ba phi agent daw ra daw kaung ne ba do do tou na la phit kha ya sei do ra myu phit ni de NCA do ra myu phit ni de a khu Tobo ready ဖြစ်တယ်ဆိုတဲ့အခွဲခုနှစ်ဖွဲ့ပေါ့နော်ဒါ RCSS ကလည်းတေးကြတယ်လို့ပြောလို့မရရတဲ့အခြေအထားမျိုးရှိတယ်ကျွန်တော်ဒါကျွန်တော်ဒီရှမ်းတိုင်းဝိုင်းကိုဘေးကြီးတလောက်ပေါ့လေဟို order margin ဆိုတဲ့အတိုင်းစာပြစ်နေတယ်ဆိုတော့ဒီ22ဖွဲ့မှာခုနှစ်ဖွဲ့ဆိုတာတော့ဒီပြောရမယ်ဆိုတော့ဒီနိုင်ငံလုံးဆိုင်ရာပြစ်ခတ်ရစရေးလို့သုံးနှုန်းရတာတော်တော်လေးခက်တဲ့အခြေအနေမျိုးတွေ့ရတယ်ဗျာဒါဟို RCSS ပါလိုက်လဲ10ဖွဲ့ပေါ့ဒါပေမဲ့လောလောဆယ်သူ့အနေနဲ့ order margin ဖြစ်နေတဲ့အနေအထားမှာဆိုတော့လက်ဆက်ပြပါခုနှစ်ဖွဲ့ရတော့ဘလို့မှနိုင်ငံလုံးဆိုင်ရာပြစ်ခတ်ရစရေးလို့ခေါ်ဖို့ကဒါခက်တယ်ဗျ။ဘာဖြစ်လို့လဲဆိုအခုလိုကျွန်တော်တို့ရှမ်းပြည်နယ်အတွင်းမှာပဲတိုက်ပွဲတွေရှိတယ်။နောက်ဒီနာစီဖက်မှာဆိုရင်ဒါတိတဲ့အတိုင်းပဲတကယ်ကိုပြင်းပြထန်ထန်အောင်ဖြစ်နေတဲ့အနေအထားမျိုးတွေဖြစ်နေတော့ဒီကပိုပြင်းထန်လာမှာတော့စိုးရိမ်နေရတဲ့ခြေနေမျိုးတွေတွေ့နေရတယ်။
ဟုတ်ကဲ့ကျွန်တော်နောက်တစ်ချက်မေးချင်တာကမထိုးတဲ့အဖွဲ့တွေပေါ့မထိုးတဲ့အဖွဲ့တွေကပြောမယ်ဆိုရင်တော့နှစ်နှစ်သုံးနှစ်လောက်ဇက်တိုက်ဒီမြန်မာအစိုးရတာဝန်ရှိသူတွေနဲ့သူတို့တပ်ဖက်ကရောလူတွေနဲ့ထိုက်တွေ့ရဲဆွေးနွေးတယ်ပြောကြဆိုကြတယ်အတိကယုံကြည်မှုဒီ trust building ပေါ့မတည်ဆောက်နိုင်တာလားတိုင်းသားတွေမထိုးတဲ့တိုင်းသားတွေဘက်ကဘာလို့တွတ်ဆုတ်တာလဲအတိက
အတိကတော့ကျွန်တော်နားလဲတာတော့ယုံကြည်မှုတည်ဆောက်ဖို့ကြိုးစားတယ်ဒါပေမဲ့ယုံကြည်မှုတည်ဆောက်ရေးနဲ့တော့ဝေးသွားနေတဲ့ကိစ္စမျိုးတွေအများကြီးပဲကြာဥမာ finance လုံးလိုက်ဟိုဘောလေဟိုထိုးတဲ့ sales တိုက်ပွဲတွေဖြစ်လိုက်နောက်တစ်ခါတခြားဘောပြတစ်ဖက်မှာလည်းဟိုနိုင်ငံရေး finance လို့ကိစ္စမျိုးတွေပြောနေတယ်တိုင်းသားတွေကလိုချင်တာကဒီစင်ကာပူလေးကိုပြင်ပြီးမှဒီဖက်ဒရယ်ပြည်အောင်စုလိုဟာမျိုးတွားနေတယ်တစ်ဖက်မှာလည်းဥမာစင်ကာပူလေးကာကွယ်ဥပဒေမူကြမ်းဆိုတဲ့ဟာမျိုးဆိုရဘက်ကနေထုတ်လာလိုက်ပေါ့လေတစ်ဖက်ကဖက်ဒရယ်ပြည်အောင်စုလိုပြောတယ်တစ်ဖက်မှာလည်းဟိုပင်လုံးမူတွေနဲ့ဒီပေါ့တကယ်ကိုစကြင်မဲ့ဖြစ်တဲ့ဟိုအမျိုးဘာသာဒါနာဆိုတဲ့ဟာမျိုးထုတ်လာလိုက်ဆိုတော့တော်တော်လေးကိုယုံကြည်ရခက်တယ်ဗျာစိတ်ရေးရောလက်တွေ့ဒီဥပဒေကြောင့်ရောအဲ့ဒီအနေအထားမျိုးတွေကြောင့်ပဲစာနေတယ်လို့ကျွန်တော်အနေနဲ့ထင်တယ်
အဲ့တော့ယုံကြည
်တော့ဒီမထိုးမဲ့အဖွဲ့တွေတော်တော်များများလဲပြီးခဲ့တဲ့အစိုးရလက်ထက်မှာတဖွဲ့ချင်းတွေလိုက်ပြီးအပြည့်ရပြီးတာဖူပြီးတာအဖွဲ့တွေဖြစ်နေတာလဲတွေ့ရတယ်ဆိုတော့တို့အနေနဲ့ဥမာမျိုးရကြီးလာကလို့ဟာမျိုးနဲ့ကြုံရမှာလဲကြောက်တယ်လို့ဟိုနှကားအလင်းရမှာလဲကြောက်တယ်ဆိုတော့ဒီပုံမျိုးလဲတွေ့နေရတယ
်ဟုတ်ကဲ့အဲ့ဒါယုံကြည်မှုကင်းမဲ့တဲ့ပြဿနာပေါ့နော်ကျွန်တော်တော်ရှင်တူဖိတ်ခေါ်ချင်ပါလဲကိုကျော်ဘူးတထောင်ကိုကျော်ဘူးတော်ကြားပါလားခင်ဗျဟုတ်ကဲ့ကိုကျော်ဘူးတော်ဆွေးနွေးရပါလဲတူပေါ့
ကျွန်တော်ရဲ့အရင်အမြင်ကိုပဲတင်ပြစီမာရဲ
ဟုတ်ကဲ့ပါ
ပထမတစ်ချက်အနေဖြင့်တမ်တော်ဒီကြီးဆုံးလက်နက်ကိုင်ဖွဲ့စည်းဖြစ်ယူပြည်တွင်းစစ်ရေးစီးရေးအတွက်တာဝန်အများဆုံးရှိပါသည်ဒီခုနှစ်အတွက်စစ်အုံစစ်ပြည်တွင်းတောင်းဆောင်အားဆက်ပြီးသားရာဒီစစ်စစ်ရေးစီးမှာခုံဝီတမှုတမုံခက်တာကိုရပါသည်နိုင်ငံခြားမှစစ်လက်နက်တစ်စီးမြောက်ဝယ်ရတယ်လေတမ်တော်ကောင်းဆောင်ရသည်ဒေါ်လာမျိုးပါရလိုက်သည်ကိုယ်တော်ပြည်တွင်းစစ်တီတမ်တော်အတွက်ပုံစံမျိုးစုံနဲ့အကျိုးပြုတဲ့ဖြင့်ပြည်ပစစ်ကိုရက်စလိုပြီးဆန္ဒမရှိဘူးလို့ပြောပါတယ်။ဒုတိယတစ်ချက်အနေဖြင့်ကရှင်ပြည်နယ်မှာလက်နက်ကိုင်ဖွဲ့စည်းများမှာစည်ရန်စရာပေါ့ကျွာလာသောကရှင်ပြည်နယ်အားခက်တွေထုတ်ဆုပ်ထားရန်ဆန္ဒရှိနေသည်။ရှင်ပြည်ရှိပိုင်းရှင်းမြောက်ပိုင်းတို့တွင်မင်းစွာနဲ့ဆက်လို့တချို့ဖွဲ့စည်းများမှာအကျိုးရှိနေကြသည်။သူပြည့်ရွေးထိုးဧရိယာများတွင်တပ်ပွဲများပြုဆောင်ရန်မမြင်သေးပါ။တတိယအချက်အနေဖြင့်မိချင်းရဲ့ဆောက်ချုပ်တွင်အချို့အဖွဲ့များကိုတမ်တော်ကဆန်လက်ထားရှိမှာပြည်တွင်းစစ်ကိုမွေးထလူဖြစ်ပါသည်။တရှင်းစစ်ဌာနချုပ်ကိုအဖွဲ့စည်းတင်နန်းသား23ရောက်တည်ဆုံးသူရှိအမြောက်နဲ့ပြည်ရန်စားရှိမှာလည်းပြည်တွင်းစစ်ကိုမွေးထရှင်လို့ဖြစ်ပါတယ်။ဒါကြောင့်တနင်္ဂနွေလုံးမိချင်းရဲ့ဆာချုပ်ကိစ္စမှာတန်တာလက်နက်ကိုင်တပ်ဖွဲ့များအကြားနှစ်ချက်ကိုသောအောင်တမ်တော်မှပြည်ပြင်းပြင်းဆောင်ရွက်လိုက်ခြင်းဖြစ်ပြီးဟုမိမိအနေဖြင့်ကျေးဇူးတော့တက်ပါရခင်ဗျာ
ဟုတ်ကဲ့ကိုကျော်ပူတော်ကျေးဇူးပါခင်ဗျာခင်ဗျာကျွန်တော်ဒီ TNL ကမိုင်းအကျော်လီလိုင်းပေါ်ပြင်အောင်နေလို့ပါမိုင်းအကျော်ကြားပါလားခင်ဗျာ
ကြားပါပါခင်ဗျာ
ဟုတ်ကဲ့မိုင်းအကျော်ကျွန်တော်နောက်ဆုံးတစ်ခုမေးချင်ပါတယ်အခု TNL ရဲ့ရည်တည်ချက်ပေါ့အခုဆိုရင်ပြောမယ်ဆိုရင်ထိုးမဲ့ဖွဲ့ရှိတယ်မထိုးမဲ့ဖွဲ့ရှိမယ် TNL ကလက်ရှိအဖြစ်ပြောမယ်ဆိုရင်ကျန်တဲ့ဖွဲ့တွေနဲ့မတူတာကကိုကန့် TNL AE ကလက်ရှိဆိုးရနဲ့တိုက်ပိုးတွေဖြစ်နေတယ်ပြောမယ်ဆိုရင်နှစ်ဖက်တော်မှာအပြစ်ခတ်ရစေးရယူလို့မရတဲ့အနေအထားမျိုးမှာကြုံနေရပါတယ်ဒီအခြေအနေကအလားအလာကပြစ်ခတ်ရစေးလုပ်နိုင်မယ့်အနေအထားရောရှိရလားဘဒုဘက်ကပြက်ကွက်နေလို့လေ TNL ဘက်ကကြောင်းလားတပ်ဘက်ကကြောင်းလားဘဒုကြောင်းလို့ယူဆရပါလဲအခုတိုက်ပွဲဖြစ်နေတဲ့ကိစ္စ
ဟုတ်ကဲ့ဒီ
ဘာကြောင့်လဲဆိုတော့ပြည်နောက်ဆုံးအချိန်တွေအရာကြည့်မယ်ဆိုရင်တော့ကျွန်တော်ဒေတာမာဒီတမားတွေအကုန်လုံးထူချတယ်ခုလာပြီးတဲ့အချိန်ကျတော့ဒီနေရာဒေတာတောက်လျှောက်မှာတနတကအလူမှာအမျိုးပုံစံတွေနေလာမှရှိနေတယ်အဲဒါကြောင့်မို့ဒီစီချင်ကလည်းပဲလူမှရှော့ချလို့ရမှာမဟုတ်ဒီပုံစံတိုင်းလို့နော်အဲဒါကတော့ရှောင်ချရတော်တော်လေးခက်တော့တယ
်အခုကဒီတိုင်းဆိုရင်ရော TNL နဲ့ကကိုကန်နဲ့ပဲဖြစ်ဖြစ် TNL နဲ့ဖြစ်ဖြစ်တကြီးငင်းငယ်ဆွနေဖို့အပြစ်ခတ်ရစေးဆွနေဖို့အလားလာအောင်ဘယ်လိုရှိလဲ TNL ဘက်ကတုံးသက်ချက်ရ
လာလာရကတော့ဒီကျွန်တော်ရဲ့ရည်ချက်ရဆိုရင်ဒီ NC မူကြမ်းကိုလက်ခံတဲ့ဘောတူတယ်ဒီအလုံးတိုင်းလားအလုံးပဝင်မှလမ်းထူမယ်ဆိုလဲကျွန်တော်ပဲမှထူဖို့ရှင်တိရှိတယ်အလုံးတိုင်းလားအလုံးပဝင်ပြီးမှလမ်းမထူဘူးဆိုတော့ကျွန်တော်ကတော့
အခုအစိုးရဘက်ကTNL ကိုဆက်သွယ်နေတဲ့အခြေအနေမှာကောနောက်ဆုံးအခြေအနေဘယ်လိုရှိပါလဲ
နောက်ဆုံးအခြေအနေကတော့သူပြောတဲ့ဒီဖုန်းအနေနဲ့တို့အကြောင်းကြားလာရှိတယ်အဲ့မှာကျွန်တော်အစစ်တမဖြစ်သေးဘူးအချင်းပြီးကြတော့ကျွန်တော်စီဝေးဖြည့်ပြီးလို့စီဝေးလုပ်ပြီးလို့ရှိရင်တော့ကျွန်တော်ပြန်ပြီးပြောမယ်ဆိုရင်တော့ဒီအခုဆိုရင်ကျွန်တော်ကစီဝေးလုပ်ဖို့ကျွန်တော်နောက်ပဲညနေရမယ်နေထားကြည့်တယ်ဒါပေမဲ့တို့ကပြန်ပြီးမှဆက်တယ်လာတော့မရှိသေးဘူး
ဟုတ်ကဲ့ပါခင်ဗျမိုင်းအကျော်ကျေးဇူးတင်ပါတယ်ခင်ဗျကျွန်တော်တို့ daily life season ချိန်လက်ဆစ်သွားလို့ပါအဓိကပေါင်းဆွေးနွေးပေးတဲ့ဥအောင်မိုးစောကိုဆိုင်းအောင်လွင်မိုင်းအကျော်နဲ့တို့ရှင်အားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျ daily life season တင်ပါကျွန်တော်ဝင်ပြီးပ
ါကိုသားညုံ season တင်ဆက်တဲ့စနေညဓာတ်ရိုက် daily life season ကိုပြန်လည်နားဆင်ကြကြရတာဖြစ်ပါတယ်ရှင် VOA ကထုတ်လွှင့်နေတဲ့ radio နဲ့ရုပ်မြင်သံကြား season တွေကို internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာပြန်လည်နားဆင်နိုင်ကြပါတယ်ရှင်
ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိပ်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါရဲ့ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ
် VOA ကနေတနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်VOA ရဲ့တနင်္ဂနွေနေ့မနက်ခင်းစီစဉ်တွေမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်ညနေဘက်6နာရီကနေ9နာရီထိ나ယူဝဲတိုးချက်ထုတ်လွှင့်ပေးနေတဲ့စီစဉ်ကိုတော့လိုင်းနိုမီတာ19 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုတော့ကြံနေသေးတဲ့အချိန်လေးအတွင်းမှာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြေညာပေးပါမယ်ရှင်
အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းမှာစနေနေ့ကအနေစည်းမထားဆံဝများဖွဲ့ရဲ့ MSF ရဲ့စီးရုံတစ်ခုလေကြောင်းကနေဘုံကျဲတိုက်ခိုက်ခံခဲ့ရတဲ့အတွက်ကလေးငယ်3ဦးအပါအဝင်19ဦးသေဆုံးခဲ့ရတယ်လို့ MSF အဖွဲ့ကြီးကပြောပါတယ်။ Kunduz ကစေုံမှာသေဆုံးသူတွေထဲမှာ MSF ဝန်ထမ်းက12ဦးပါဝင်နေတာပါ။ American စစ်ဘက်ကတော့ဒီစေုံဝန်ထမ်းမှာအာယုံဦးအချိန်လေကြောင်းတိုက်ခိုက်မှုလုပ်တယ်လို့ပြောပါတယ်။ American ကာကွယ်ရေးဝန်ကြီး Ashton Carter ကဒီဖြစ်စဉ်မှာထိခဲ့ရသူအာယုံလုံးအတွက်ဆုတောင်းပေးနေကြောင်းနဲ့ဒီကြေကွဲဝဖြစ်နဲ့ပတ်သက်ပြီးအာဖဂန်အစိုးရရဲ့ပူးပေါင်းဆောင်ရွက်မှုနဲ့တည်တည်ချာချာစုံစမ်းစစ်ဆေးမှုတွေကိုလုပ်နေပြီလို့စနေနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ရုရှားစစ်လေယာဉ်တွေဟာစနေနေ့ကစီးရီးယားနိုင်ငံမြောက်ပိုင်းကအကြမ်းဖက်သမားတွေခြေကုပ်ယူထားရနေရာတွေနဲ့တခြားပြစ်မှတ်တွေကိုဘုံကျဲတိုက်ခိုက်ပါတယ်။အခုလိုလေကြောင်းတိုက်ခိုက်မှုလုပ်တာဟာနောက်နိုင်ငံထောက်ပံ့ပေးနေတဲ့သဘုံဖွဲ့တွေကိုအဓိကပြစ်မှတ်ထားဘုံကျဲနေတယ်လို့ဝေဖန်မှုတွေရှိနေပေမဲ့ရုရှားကဆက်လက်ပြီးတိုက်ခိုက်သွားမယ်လို့ဆိုပါတယ်။စနေနေ့ကဘင်္ဂလားဒေ့ရှ်နိုင်ငံမြောက်ပိုင်းမှာဂျပန်နိုင်ငံသားတယောက်တနက်နေ့ပြစ်ဒဏ်ခံရရတာဟာသူတို့လက်ချက်ဖြစ်ပါတယ်လို့ IS အကြမ်းဖက်အဖွဲ့ကကြေညာလိုက်ပါတယ်။အရင်ရက်နိုင်ငံကလည်းဓာကာမြို့မှာအီတလီနိုင်ငံသားအကူအညီပေးအဖွဲ့လုံသားသူအသက်ခံရတာလည်းသူတို့လက်ချက်ဖြစ်တယ်လို့ဆိုပါတယ်။အင်ဒိုနီးရှားနိုင်ငံမှာတောင်မီရှိုအာကနေဆက်ပြီးမီးတွေလောင်ချမ်းနေတာမို့ထွက်လာတဲ့ထူထဲတဲ့မီးခွန်းတွေဓာတ်တွေကိုစင်ကာပူနိုင်ငံမှာခံစားနေရပါတယ်။
တဲ့ရင်ချင်းတို့ကိုဒေါက်ခင်မျိုးသက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနက်စီစဉ်ထုတ်လုပ်ရမှုဟာကိုရဲကောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဒရက်စမစ်ဖြစ်ပါတယ်ကျမကတော့နနာချက်ပါ VOA American တမနက်ဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင် VOA ကိုနားဆင်ကြတဲ့အတွက်သောတာရှင်တွေအားလုံးကို VOA ကအထူးပဲကျေးဇူးတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.